တွေ့လည်းပဲရှင်နေပြုတဲ့ကုသိုလ်ကောင်းမှုကံစေတနာတွေဟာခန္ဓာဆင်းရဲချုပ်ငြိမ်းရနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးရည်ရွယ်ချက်မှုဆုတောင်းမှုပြုလုပ်ပေးမယ်။အဲ့ဒီကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာအနုမောဒနာတရားနာကြကြရအောင်။ရှင်နေသာသနာတော်နေ2553ခုနှစ်ကောဇာတက္ကရေ1382ခုနှစ်ဝါဇုလပြီကျော်တရက်ခရင်းနှစ်2009ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့မှာစကိုင်းတောင်မြတ်ဆက်ကြကျောင်းတိုက်သို့လာရောက်ပြီးကုသိုလ်ကောင်းမှုကြတဲ့ကုသိုလ်ရှင်များကဘဝတစ်ပါးသို့ပြောင်းလဲသွားခဲ့တဲ့မိဘနှစ်ပါးအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ကြိုးစားမှန်းထားပြီးတော့သမရဘူရာမျိုးခြေတုံးရက်မှနေထိုင်ကြတဲ့တက္ကမကြီးတော်ဖြူဖြူမိသားစုဖြစ်ပါတယ်။အရင်နှစ်ကလည်းပဲယခုနှစ်မှလည်းပဲမြတ်စွာဘုရားကျောင်းတိုက်တန်ဃာတော်260ကျော်တို့အားမွန်မြလစွာသောနေ့လယ်ခါမှာမွန်မြလစွာသောခဲဝဲဘောတင်ဆွမ်းညာဆက်ကလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းလို့မိမိတို့ဖိတ်မှန်ထားတဲ့ဓမ္မမိတ်ဆွေများနဲ့တကွာကျောင်းတိုက်အတွင်ရှိယောဂီသူတော်ချင်းပေါင်းအားလည်းပဲတရားဖြူပွေကျွေးမွေးအပ်ဆန်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုမန္တလေးမြို့တက်ကြတရားစာမှုပွဲအောင်တန်ဃာတော်နှစ်ပါးနဲ့ပထမကျော်ပါဝင်ပထမပြန်စာမှုပွဲမှာအထူးအောင်တန်ဃာတော်နိုင်ငံတော်ပဋိဒါအထူးအောင်၃ပါးတို့အားဝါဇုတင်ငန်းတိစုံ၅စုံလူတန်းပူဇော်ခြင်းသွားတိုက်ရှိသွားတိုက်တယ်ချက်ပြမွေးပဲလက်ကံဘွားတို့ကိုလည်းပဲလူတန်းကြခြင်းတန်ဃာတော်ရှင်မြတ်ပေါင်းရဲ့ဂုဏ်ကိုအာရုံပြုပြီးတော့တန်ခိကရှင်ရဲ့ဝါဇုတင်ငန်းတိစုံ၅စုံဆက်ကလူတန်းခြင်းနိုင်ရဆရာတော်ကဘုမမတင်တင်ငန်းတိစုံတစုံဖြီးဖနက်ဉာဏတုတ်ဘွားကြီးလက်ကံဘွားသွားတိုက်ရှိသွားတိုက်တယ်ခပန်းကျူချက်ပြမွေးပဲနဲ့နဝကံမှာ9000ချက်လူတန်းခြင်းကောင်းမှုပြုပဲဖြစ်နေပါရမီပြည့်ပဲဖြစ်နေပါဝင်ရတဲ့ကုသိုလ်ရှင်များကတက္ကမကြီးတော်ရွှေရတကြတိရနဲ့ပထမကျော်ပါဝင်ထူအောင်တန်ဃာတော်၅ပါးတို့အားနဝကံမှာ2000စီကျက်စီနဲ့ဓမ္မပူဇော်ဖြင့်1000ကျက်လူတန်းခြင်းဒေါ်တင်တင်ကလည်းပဲနဝကံမှာ1000ကျက်ဒေါ်လာကြီးက1000ကျက်ဒေါ်တန်းရွှေရ1000ကျက်အားဖြင့်ကုသိုလ်ပြုပဲဖြစ်နေဝိုင်းဝန်းပြီးတော့လူတန်းပူဇော်ကြတယ်သောသောကလည်းတရဏဂုံသုံးပါးနဲ့တကွာသီလတော်မြတ်ကိုခံယူဆောက်တည်ပြီးတန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ဘုရားရှင်ရဲ့ရှင်နှုတ်တော်အတွက်ပရိတရားတော်မြတ်ကိုလည်းပဲကုံတော်များနဲ့တကွာအလုံးနာကြပြီးပြီအဲ့တော့ယနေ့ဒါနသီလပါဝနာတွေကိုဆွမ်းအားရှိတဲ့မြတ်ပြုကြတယ်အဲ့တော့အလုံးသောတရားတော်မတွေကိုဘုန်းကြီးကနမောဒနာတရားဖြစ်တဲ့ယဟန်ဟူသည်ဆိုတဲ့ကောင်းစီနဲ့တရားဟောပေးပါတယ်အဲ့တော့ယဟန်ဟူတီဆိုတဲ့ကောင်းကြီးနဲ့ဟောတဲ့အခါမှာယဟန်ဟာနှစ်မျိုးနှစ်စားရှိတဲ့အကြောင်းသဘောပေါက်လာပါလိမ့်မယ်။ယခုမိမိတို့ကျူးမြော်နေတဲ့သာသနာတော်ကြီးရှေအောင်ပိဋကတ်တော်တွေမပြောက်ပြက်အောင်ထမ်းရွက်နေတော်မူနေကြတဲ့တန်ဃာတော်ရှင်မြတ်တွေကဘုန်းကြီးတို့ဝိညာဉ်ထေတနာတော်ရယဟန်ဖြစ်ခဲ့ကြတာပါ။ဘုရားရှင်ရဲ့ဝိညာဉ်ထေတနာတော်အမိတ်အာနာတော်နဲ့မြတ်ဒီသဒ္ဓကံမဝါစာရိယုတ်ပတ်ပြီးတော့ယဟန်ပြုခဲ့ကြတယ်။အဲ့ဒါကဝိနည်းဒေသနာတော်ယဟန်ဒီလို့ဒီလိုခေါ်ရပါတယ်။သာသနာတော်ကိုစောင့်နေတဲ့သာသနာဆောင်အနေကြီးတွေလို့ဒီလိုပြောလို့လည်းရပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဒီတန်ဃာတော်ရှင်မြတ်ဒီမြတ်စွာဘုရားရဲ့ပိဋကတ်သုံးပုဒ်ကိုမသိမင်းနဲ့မကိုချပဲနဲ့အနှစ်တရာလောက်ရက်ဆိုင်လိုက်လို့ရှိရင်သာသနာတော်ကြီးကွယ်သွားပါလိမ့်မယ်။ဒါကြောင့်ဒီတန်ဃာတော်ရှင်မြတ်တွေရှိနေတဲ့အတွက်ဝိနည်းဒေသနာတော်တွေနဲ့အညီသိနေမှာမြတ်တိသဒ္ဓကံမဝါစာနဲ့ယဟန်ဖြစ်ခဲ့တဲ့ယဟန်တွေဒါတွေကိုဘုရားတာသနာတော်ဆောက်နေကြီးတွေလို့ဒီလိုတင်စားလို့လည်းရပါတယ်။ဘုရားတို့ဓမ္မသတိကဆရာတော်တွေလည်းပဲဒီစာပင်တိုက်ထဲရနေပြီးတော့ဖြစ်ထွန်းပေါ်လာကြတာ။တရားပြတဲ့ဆရာတော်တွေလည်းပဲဒီစာပင်တိုက်ထဲရနေပြီးတော့ပေါ်ထွန်းလာခဲ့ကြတာ။ယနေ့သာသနာတော်ကြီးအဆက်မပြတ်အောင်တစ်ဆင့်တစ်ဆင့်လက်ဆင့်ပြန်ဆောင်ရှောက်နေတဲ့စာချဆရာတော်တွေလည်းပဲဒီစာတင်တိုက်တွေနဲ့ဖြစ်ထွန်းအောင်လုပ်ခဲ့ကြတာတကယ်လို့စာတင်စာချတနိုင်ငံလုံးမှာရှိတဲ့သံဃာတော်ရှင်မြတ်တွေစာတင်စာချအနှစ်တရာလောက်ရည်နာလိုက်လို့ရှိရင်မျိုးဆက်တွေပြည့်စုံပြီးတော့သာသနာတော်ကြီးဟာဧကံကိုကွယ်သွားနိုင်ပါတယ် ဒါကြောင့်အဲ့ဒီတန်ဃာတော်ရှင်မြတ်တွေရဲ့ဝိနည်းတေသနာတော်နဲ့အညီယဟန်ပြုတော်မူခဲ့ကြတာအဲ့ဒီယဟန်တော်တွေကိုခေါ်ကြည့်လို့ဥပဇင်းလို့လည်းခေါ်တယ်ပေါ့ဥပဇင်းတို့ဘာဖြစ်လို့ခေါ်ရတာလဲလို့စကားနဲ့မေးလို့ရှိရင်ခေါ်ကြည့်လို့ပါဠိလိုဥပတန်ပန္နဥပတန်ပန္နဆိုတာခေါ်ကြည့်လို့တိမူခေါင်းကြီးတွေအတန်နဲ့ရွတ်လို့ရှိရင်တော့ဥပစံပန္နလို့ဒီလိုပဲရွတ်ရပါတယ်သူတို့ကတကိုစလို့ရွတ်တယ်အဲ့တော့ဥပစံပန္နဆိုတာမြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုတိကျရပါတယ်မြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တွေကိုဥပစံပန္နအဲ့ဒါကိုခေါင်းကြီးတို့ဥပစံလို့ခေါ်သွားတယ်ဥပစံပန္နကနေဥပစံကမ္မဆိုတဲ့ပါဠိကနေကံလို့ဆိုမှလို့ပြောတယ်လို့ပဲဒီလိုပဲခေါင်းကြီးတို့ဥပတံပန္နဆိုဥပစံဥပစံနေပြီးတော့ဥပစံဆိုပြီးတော့ကာလကြီးလျော့ပြီးတော့ဖြစ်လာခဲ့တယ်ဘာမှလို့ဥပတံတန္တဆိုတာမြင့်မြတ်အထက်တန်းကြတဲ့ပုဂ္ဂိုလ်တဲ့ဘုန်းကြီးတို့လူတွေမှာဆိုလို့ရှိရင်စီးပွားရေးနဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ယာဓုအာနာနဲ့အထက်တန်းကြတဲ့ပုဂ္ဂိုလ်ရုပ်ရည်ဥပ္ပိအပြင်ထက်တန်းကြတဲ့ပုဂ္ဂိုလ်မျိုးရိုးအပြင်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေရှိတဲ့ထဲမှာဇန်တော်တွေဟာသီလသိက္ခာအပြင်အထက်တန်းကြလုံးပါတယ်ဘုန်းကြီးတို့ယဟန်ဖြစ်သွားရင်128ဘယ်သောသိက္ခာပုဒ်ဟာကျမ်းတော်ရဲ့နှလုံးသားထဲမှာမြတ်စွာဘုရားရဲ့အမိတ်အာနာဒေသနာတော်ကြောင့်အကျဉ်းအပြည့်128ပါးအကျဲ39000ကျော်သိက္ခာပုဒ်ကြီးတည်သွားတဲ့အတွက်ညံ့ညက်ထက်တန်းကြတဲ့ပုဂ္ဂိုလ်ကြီးဖြစ်သွားတယ်။အခြားသောစီးပွားရေးယာဓုအာနာအမျိုးဂုံသိဒီလိုထက်တန်းကြတာတွေကဘုန်းကြီးတို့ထက်တန်းကြတာအစ်စ်မဟုတ်ဘူးအပေမရေတွေလည်းပဲဒါတွေကိုဆွဲပြီးရောက်သွားနိုင်တယ်။ကျမ်းတော်တွေကတော့သီလသိက္ခာမြင့်တက်သွားတာနဲ့တကြိုင်နဲ့ဒီသီလသိက္ခာကိုဆက်လက်ပြီးတော့ထိမ့်သိမ့်သွားရင်နိဗ္ဗာန်တည်းကျောက်စီနိုင်တဲ့အတွက်ဒီရထက်တန်းကြတာစစ်မှန်တဲ့ထက်တန်းကြတာဖြစ်တဲ့အတွက်ဥပတံပန္နကိုတင်ဟူတန်နဲ့ဥပစံပန္နဥပစံဥပစံနဲ့ဥပစံဥပစံဆိုတာမြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်သီလသိက္ခာအပြင်လူတွေနဲ့နှိုင်းလို့မရအောင်တကယ်ရှောင်ရှောက်လို့ရှိရင်နိဗ္ဗာန်ထိမျက်မှောက်ပြုနိုင်တဲ့ထက်တန်းကြတဲ့ပုဂ္ဂိုလ်တွေလို့ဒီလိုတိကျရပါတယ်ဘုန်းကြီးတို့တချို့ဆရာတော်တွေရဲ့ဒိဋ္ဌိဖွင့်ဆိုကြကြတော့အဲ့ဒီလိုမဟုတ်ဘူးဘလိုလဲဆိုတော့ပင်စအင်္ဂါနိယတ္တတိပင်စင်ကောပင်စင်ကဆိုတာဗမာလိုအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့နောက်ဥဟာဥတ္တမောပင်စင်ကောဥပင်စင်ကောမြင့်မြတ်တဲ့အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဥပစင်လို့ခေါ်ရတယ်ဥပင်စင်ကနေဥပင်စင်ရနေဥပစင်ဆိုပြီးတော့လာတယ်လို့ဒီလိုတိတိဖွင့်ဆိုတာလည်းတွေ့ရတယ်အဲ့တော့ယဟန်တို့ရအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလို့ဘာလို့ခေါ်တာလဲအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ယဟန်တော်တွေလို့ဘာလို့ခေါ်ရတာလဲဆိုတော့ဘုန်းကြီးတို့ယဟန်ခံတဲ့အချိန်မှာအင်္ဂါ၅ပါးနဲ့ပြည့်စုံမှာယဟန်စိတ်ယဟန်မှာဖြစ်ပါတယ်။မြတ်စွာဘုရားရဲ့မိအာနာဒေသနာတော်နဲ့အညီယဟန်ခံတဲ့အချိန်မှာဝိထုဤပြည့်စုံခြင်းနဲ့နံပါတ်၁ဝိထုဆိုတာယဟန်လောင်းယဟန်လောင်းဟာလူသားရှင်စစ်ဖြစ်ပြီးတော့ဘုန်းကြီးတို့ဒီပန်ထုတ်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေမဖြစ်ရပါဘူးယဟန်လောင်းဟာထေရတံဝတကဆိုတာကိုယ့်အကူသင်္ကန်းဝတ်ပြီးတော့နေရာတကာမှာလူတွေရဲ့ရှေကိုတာယာမှုယဟန်ချင်းချင်းရှေကိုတာယာမှုတွေလိုက်ပြီးတော့ခံယူပြီးတော့ကိုယ့်ဘာသာသင်္ကန်းဝတ်နေတဲ့ပုဂ္ဂိုလ်လည်းထေရတံဝတကပုဂ္ဂိုလ်လည်းမဖြစ်ရပါဘူး။နောက်တတိယပက္ကံတကယဟန်ဖြစ်ပြီးမှတကတတိယရဲ့အကျင့်ကိုနှစ်သက်ပြီးတော့ဗတ်ပြောင်းသွားတဲ့ပုဂ္ဂိုလ်လည်းမဖြစ်ဘူးပါဘူး။အဲ့ဒါမှယဟန်ခံလို့ရတယ်ယဟန်လောင်းဟာ။နောက်တရိษံလည်းမဖြစ်ရဘူး။တရိษံမဖြစ်ရဘူးဆိုတာဘုန်းကြီးတို့နတ်တွေလည်းမဖြစ်ရဘူးလူသားရှင်တွေမှာယဟန်ခံပေးရတဲ့နဂါးတွေကလုံးတွေကဖန်ဆင်းထားတဲ့လူသားကိုယဟန်ခံမပေးရဘူးအဲ့ဒါမှာဝိထုယဟန်တော်ပုဂ္ဂိုလ်ရဲ့ပြည့်စုံခြင်းနဲ့ယဟန်တော်ဖြစ်လို့ရှိရင်အဲ့ဒီလိုတတိယဆန်ဆိုတဲ့အခြားနတ်တွေပြန်မာတွေကလုံးတွေမဖြစ်ရဘူးလူကမွေးဖွားတယ်လူသားရှင်စေမှန်ရပါတယ်နောက်ပြီးတော့မိခင်တက်ဖူးတဲ့ပုဂ္ဂိုလ်ဖခင်တက်ဖူးတဲ့ပုဂ္ဂိုလ်ယဟန်နာတက်ဖူးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားကိုသွေးစင်းတည်အောင်လုပ်ဖူးတဲ့ပုဂ္ဂိုလ်တဏ္ဍာတင်ဖဲ့ပြုတဲ့ပုဂ္ဂိုလ်ဒီကံကြီးငါးပါးမထိုက်တဲ့ပုဂ္ဂိုလ်မှလည်းယဟန်ခံကောင်းမှာဒါကြောင့်ယဟန်ခံတဲ့အချိန်မှာယဟန်လောင်းဟာဒီကံကြီးငါးပါးကိုလည်းမထိုက်ရအောင်နောက်ပြီးတော့ဘိက္ခုနီတို့ကဘိက္ခုနီမကိုအတ္တမမဖြတ်စည်းလို့ရအောင်နောက်ပြီးတော့ဥပတောတိယောက်ျားမိန်းမအင်္ဂါနှမျိုးပါတဲ့ပုဂ္ဂိုလ်မျိုးညွန်ညံ့တဲ့ပုဂ္ဂိုလ်မျိုးလည်းမဖြစ်ရအောင်အသက်20ရော့နေတဲ့ပုဂ္ဂိုလ်လည်းမဖြစ်ရအောင်ပဋိသင်္ဍိစနေတဲ့ချိန်ကစပြီး19နှစ်နဲ့၃လလောက်ဆိုရင်ပြိတ္တဏီနေတဲ့ရှင်ဆက်ပြီး20ပြည့်တယ်ပေါ့အဲ့ရအသက်20ပြည့်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နောက်ပါရာဇိကကြာပြီးတဲ့ပုဂ္ဂိုလ်မဖြစ်ရဘူး။သာသနာပေါ်မှာနေပြီးတော့မျိုးသမီးတွေနဲ့နေတာတို့အရိဏဒါနသိက္ခာပုသူတစ်ပါးပစ္စည်းတွေမှောင်ကိုလောက်တာခိုးတာတို့ဒါမျိုးတွေကျူးလွန်တဲ့ပုဂ္ဂိုလ်လူသက်မှုကျူးလွန်တဲ့ရဟန်းတွေဟာပ 变味道，人吃了没有？哎呦，南北的，人家老板那比较呢，明年的银行出来，南北的，我注意比较人出来，银行老撇的不够啊，鲁大先生撇比较差，所以说表格的应该是东巴的，你用你也巴的，鲁没得不要啥的偏颇呢？但有的客户的比方没得不要啥的，应该的呢，你用你也巴的，哎呀，我注意比较钱，银行老板什么的都收入大不？那南北的呢，南北的话。你一别中间干嘛我在一别中间你的时候干嘛我在就在看你非就有干嘛我在非就有别的不离不了趁着的等下都心里的也比比大大的把他们的脚跟的阿路你说别没家的母的等干嘛我在你的路慢慢跟有数据你的土地也应该这地也应该你的干嘛我在对你们比比大大就要的那我们的话来说立马不离的等一别中间等一下那边这个哦你呢这么差的等这么的话我要骗你的阿巴塔等你骗你呀吧的等一下这么多比如等后的你也没多比如也很肯定也很骗不的那不理他但不理不理他也比中间那个那把来说也很肯定等一下见了人的呀我拉南路人穿搭比下的拉南路线那当中还得把他有度文比如你呀的你的眼里的人但他跟我们当你不行他不得的比手机你应该拿完的比手嘛先生去了这个变下应该你也在你变成过应该拿完的比手的先生的我的我变成过明年的应该拿完的比手的先生哎我变成过你的我变成我变成你我变成就比如去哪里的大家要回头这个人马的一个心就是把住扩大来说的那你如果有啥别人的比较高起来说一下的吧不他妈你啊你也才能加的不够的哎亚洲阿边才能加的西部阿边才能加的的呀啊被立法机要是那边非你老让我插在地地拉贝卡的你也才能加的不够地地拉贝卡我生了听说印度阿路线那边的面貌比较难的对这个什么的你也才能加的不够的那你要见五边身高应该拿他的匕首呢明年的不够是吧说实话都等于我出一匕首呢你也一匕首呢干嘛我杀一匕首呢等于一匕首呢不得得一匕首呢出来应该拿他的匕首嘛颜色颜色蛮撇的那里颜色的我可以说我一直在拿到那里撇的颜色的苦客嘛心里的当拿到心里的大家拿到那里的都点杀下来当拿到心里的啊哎，你就应该拿把那匕首呢，你也吃点家的，银行里的，就滴溜这个也玩的。当然，为你提的那罗你也银行不，那都跟提的那罗你也银行系列的。但我说你说这个，本身个大家不拿我讲句话了，哎，你不拿，你说这个我没有的，你说这个的，你说这个，你说这个也特别大，我把这个银行都靠你玩的。别人老多教你，别人家的那比如嘛，银行都可怕的嘞，都没少不多。你说这个，大家都那么多把的没，也打那起那么一点。阿达达山那多些的，大卫被古的有些的，也打钱不够，花钱不够嘛。大家都隆重都那么多把的没，那有的那把包拿那么一点，好少丢钱，连路对打钱的那起没时间。小杂金不够的个，杂地的么个的小金不够的，阿达达山能有那把天下没事的也去讲嘞，能有那把别事多先讲嘞，那都是的我们的，大多阿里都不够，没有被苦的人，为欧式的，告诉俺们对苏阿苏能把为，一地都不够，我东罗巴都扎心都灭不亚的，阿我杀格鲁那西多阿平呀阿平，好家罗木给把为的哩。คุณยศอาภิยาก็เป็นเสกได้ก็ปุณณะผู้โหจาได้ยินหันก็ตุฏฐันนี้ยินหันดาริก็ญโญตาริเลยเว้ยยินหันดูขอနိုင်นาเว้ยอโญตมิริเลยเว้ยยินหันดูขอနိုင်นาเว้ยตังฆารอศีญญะติเลยเว้ยตุฏฐันนี้อย่าจารอดีอิงกาเนี่ยปิสุยิ2ทัดตวนยินหันดูริต้องผิดตวนနိုင်มาเด้ซ้อซ้อบงญีပြောแก่เด้วินีเจตนารอเนี่ยอีญัตติสรุฏฐะกัมมวาสานเนี่ยเต็งแห่มาอิงกา5บาเนี่ยปิสุงซัวเนี่ยရှင်ဟန်ဖြစ်သူရောက်တဲ့ပုဂ္ဂိုလ်ရဲ့ဝိညာဉ်ဒေသနာတော်ရှင်ဟန်လေတဲ့အဲ့ဒါသာသနာဆောင်နဲ့မြင်းကြီးတွေပေါ့သူတို့ကလည်းပဲဒီအင်္ဂါနဲ့ပြည့်စုံတဲ့ဒီတုတ်တန်နီးနဲ့လိုက်နာကျင့်သုံးရမယ့်အင်္ဂါတွေနဲ့ပြည့်စုံရင်တုတ်တန်နီးရှင်ဟန်တော်တွေဖြစ်ပြီးတော့အဲ့ဒီရှင်ဟန်တော်တွေဟာနှစ်ထက်ကွန်းရှင်ဟန်တော်တွေဖြစ်သွားပါတယ်လူရင်းချိုးနှစ်ထက်ကွန်းဆိုတယ်လို့ပဲရှင်ဟန်တော်နှစ်ထက်ကွန်းနေလို့ပြောလို့ရပါတယ် ဘုန်းကြီးတို့တရားဓမ္မတွေကြတော့ဝိညာဉ်ဒေသနာနည်းရကြတော့ဒီအချိန်မှာယဟန်လို့ခေါ်လို့မရတုတ်တန်ဒေသနာနည်းရတော့မြတ်စွာဘုရားဒေသနာလို့ကြတော့ယဟန်လို့ခေါ်လို့ရပြန်ရောအဲ့တော့ဘာဖြစ်လို့ယဟန်လို့ခေါ်တယ်လဲဆိုတော့မြတ်စွာဘုရားကဘုန်းကြီးတို့တရားနည်းဆိုရင်တော့ကိလေသာပိဉ္စတိတိဘိက္ခုတန်တာရိပယံဣခတိတိဘိက္ခုဆိုတော့ဝဆနထတွေရှိတယ်တန္တရာထဲမှာအိုနာတေးရတဲ့ဒုက္ခတွေကိုဘေးလို့မြင်ပြီးတော့ဒီကိလေသာတွေရှိနေလို့တန္တရာထဲမှာကျင်နေနေရတာအဲ့တော့ကိလေသာတွေကိုကုံအောင်ကြိုးစားပြီးတော့ကျင့်ကြံကြိုးကိုအထုတ်နေတယ်ဆိုရင်ဒါယဟန်လို့ခေါ်လို့ရတယ်တုတ်တန်ကြီးနဲ့ပြောရတာပေါ့အဲ့တော့မြတ်စွာဘုရားဒီနေရာမှာကြဘယ်လိုဟောလဲဆိုတော့တပ္ပတောနာမရူပတမိယတနတိမမာယိတံတဲ့ဒီယုံဉာဏ်ဆိုတဲ့ခန္ဓာ၅ပါးအပေါ်မှာငါငါဥစ္စာလို့ဆွဲနှမ်းမှုကင်းတဲ့ပုံပေါ်တဲ့နံပါတ်၁ကနံပါတ်၂အာတ္တာသနာတောစတိအဲ့ဒီယုံဉာဏ်ဆိုတဲ့ခန္ဓာ၅ပါးပျက်စီးခြင်းရောက်လို့ပျက်စီးသွားပြီဆိုရင်လည်းပဲတရားသဘောကိုမြင်ပြီးတော့ဝမ်းနည်းပူဆင်းမှုမရှိတဲ့ပုံပေါ်နံပါတ်၁ကဒီခန္ဓာ၅ပါးပေါ်မှာငါငါဥစ္စာလို့ဆွဲလန်းခြင်းမရှိတဲ့ပုံပေါ်မြင်လို့မှုကင်းတဲ့ပုံပေါ်နံပါတ်၂ကအဲ့ဒီခန္ဓာ၅ပါးပျက်စီးသွားတဲ့အခါမှာလည်းပဲဝမ်းနည်းပူဆင်းပြီးတော့မနေဘဲနဲ့ဖြစ်ပြီးရင်ပြက်တဲ့သဘောကိုမြင်ပြီးတော့တရားဘာဝနာနဲ့ကြံ့ကြံ့ခံနိုင်တဲ့ပုဂ္ဂိုလ်ပေါ့ဒီလိုပုဂ္ဂိုလ်မျိုးကိုငါဘုရားကယဟန်လို့ခေါ်တယ်တဲ့အဲ့တော့ဘုန်းကြီးတို့ခုတန်ခါတော်ရှင်မြတ်တွေလည်းပဲဒီလိုရှိနိုင်တယ်ဆိုလို့ရှိရင်ဒါရီနှစ်ထပ်ကွန်ယဟန်တော်ဝိနည်းဒေသနာတော်နဲ့လည်းပဲယဟန်တော်ဖြစ်တယ်တုတ်တန်ဒေသနာနည်းနဲ့လည်းယဟန်တော်ဖြစ်သွားတယ်တရားဓမ္မတွေအနေနဲ့ကတော့ခုချိန်မှာဝိနည်းဒေသနာနဲ့ညီယဟန်မဖြစ်ဘူးပေါ့မိမိတို့ကြိုးစားရင်တော့မြတ်စွာဘုရားလက်ထက်ကပြင်မျိုးသမီးတွေလည်းပဲယဟန်ဖြစ်ခွင့်ရှိတယ်မျိုးသားတွေကတော့ခုချိန်ထိယဟန်ဖြစ်ခွင့်ရှိတယ်ခုနောက်ပိုင်းမှာတော့မျိုးသမီးဘိက္ခုနီသာသနာဆိုတာကွယ်သွားတော့ရှင်ဟန်တော့မဖြစ်နိုင်တော့ဘူးအမျိုးသမီးတွေရဲ့အဲတုတ်တန်ကြီးနဲ့လှုပ်လို့ရှိရင်တော့တုတ်တန်ကြီးနဲ့ကြည့်ရင်တော့မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်တန်ဃာတော်ပဲဖြစ်ဖြစ်ဒီယုံနဲ့နှစ်ပါးပေါ်မှာဆွဲလန်းမှုငါငါဥစ္စာလို့ဆွဲလန်းမှုမျက်နှာမှုမရှိဘူးဆိုရင်ဒီယုံနဲ့ကြီးပျက်စီးသွားလို့ရှိရင်လည်းပဲတရားသဘောအရာဖြစ်ပြီးရင်ပြက်တာပဲလို့သိအောင်ကျင့်ကြံကြိုးကိုအားထုတ်ပြီးတော့ဝမ်းနည်းပူဆုံးမှုမရှိဘူးဆိုရင်ဒါယဟန်လို့ခေါ်တယ်ဆိုမြတ်စွာဘုရားကအဲ့ဒီပင်ဇက်ကဒါယကပုံနာဇနီးမောင်နှံကိုခေါ်ကြလိုက်တာအဲ့ဒီပုံနာဇနီးမောင်နှံကအဲ့ဒီတရားဝဲပြီးမှဝိပဿနာဒေသနာဉာဏ်ကိုလိုက်ပြီးတော့ဝိပဿနာရှုလိုက်တာခေါင်းကြီးတို့အနာဂမိနဲ့အနာဂမိဖို့မျက်မှောက်ပြုပြီးအနာဂရိယာတတိယမတတိယဖို့ကိုရှားသွားတဲ့အရိယာပုဂ္ဂိုလ်တွေဖြစ်သွားပါတယ်ဒါလေးကိုခေါင်းကြီးကနောက်ပိုင်းကျအကျေပြန်ပြီးတော့ဟောပေးမယ်ခန္ဓာသောသောပြောတယ်လို့ပေါ့နော်တခါတခါမတွေအနေနဲ့ကတော့ယဟန်ဆိုတာတုတ်တန်နည်းအနေနဲ့ကိုယ့်ကိုယ်ကိုယဟန်နေလို့ကျင့်အောင်ကျင့်ကြံကြိုးကိုအားထုတ်လို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကိလေသာတွေကုန်အောင်ကျင့်နေကိလေသာတွေနည်းပါအောင်နေထိုင်နေကိလေသာတွေနည်းပါအောင်ဒါနသီလဘာဝနာတွေကြိုးစားအားထုတ်တယ်။နောက်ဝိပဿနာတွေရှုပါများလာလို့ရှိရင်ငါးဆွဲတွေကင်းသွားတယ်။ငါးဆွဲကင်းပြီဆိုလို့ရှိရင်တွတ်တူယုံနာတဘာဝဖြစ်ပြီးတော့ပြတ်တာပဲဆိုပြီးဒီယုံနာနေပြည့်စည်ကနေတေကနိကမှာဝမ်းနဲ့ပူဆင်းမှုမရှိတော့ဘူးလို့အဲ့လောက်ထိကြင့်နိုင်လို့ရှိရင်အမျိုးသားတွေကိုလည်းပဲယဟန်လို့ခေါ်လို့ရတယ်တုတ်တန်နီးအဖြစ်အမျိုးသမီးတွေကိုလည်းပဲယဟန်လို့ခေါ်လို့ရတယ်ပါနီးအဖြစ်လည်းမင်းတုတ်တန်နီးအဖြစ်ခေါ်လို့ရတယ်တန်ခါတော်ရှင်မြတ်တွေကိုလည်းပဲဒီလိုကြင့်နိုင်တယ်ဆိုလို့ရှိရင်ဝိညာဉ်ဒေသနာရယဟန်ဖြစ်ပြီးသားယဟန်တော်တန်ခါတော်ရှင်မြတ်တွေကတုတ်တန်ဒေသနာနီးအရာလည်းပဲယဟန်လို့ထပ်ပြီးတော့ခေါ်နိုင်တဲ့အတွက်နှစ်ထပ်ကွန်ယဟန်တော်တွေဖြစ်သွားနိုင်ပါတယ်အဲ့တော့ဒီနေရာမှာတို့တို့ဒီတရားကိုဘာဖြစ်လို့ဟောတာလဲဆိုတာဒါလေးကိုအကြောင်းအထုပ်ပတ်တွေဘုန်းကြီးနည်းနည်းပြောပြအောင်မယ်။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တုန်းကတာဝတိမြို့မှာပင်ဆက်ကဒါယကပုံနာဆိုတာရှိတယ်။သူ့မှာလည်းပဲဇနီးဖြစ်တဲ့ပုံမင်းမနဲ့အိမ်ဆောင်တယ်ပေါ့။သူ့ကိုပင်ဆက်ကဒါယကလို့ပဲလူသိများတယ်။ပင်ဆက်ဆိုတာနာမည်ငါးစားအက္ခဆိုတာဦးဖြားဖြားဒါယကဆိုတာလူလေးရှိတဲ့ပုဂ္ဂိုလ်တဲ့တရားတရားသိကောင်းတာပဲ။တရားတရားဘယ်လောက်ကောင်းလဲဆိုတော့ငါးမျိုးငါးစားသောဌာနတွေမှာဥဖျားဖျားလှူလေးရှိတယ်တဲ့ဒီလိုမလှူလို့ရှိရင်သူ့မှာသိပ်ပြီးတော့စိတ်ထဲမှာသိပ်ပြီးတော့မငြိမ့်တတ်ဘူးပေါ့အဲ့ဒါကြောင့်မို့ခွင့်တို့ငြင်းနေမဲ့ပျောက်ပြီးတော့ပင်ဆက်ကဒါယကပုံနာတမလို့ငါးမျိုးငါးစားသောဌာနတွေမှာဥဖျားဖျားလှူလေးရှိတဲ့ပုံနာဆိုရင်တမျိုးလုံးသိကြတယ်အဲ့တော့သူကဘယ်နေရာတွေမှာဥဖျားဖျားလှူလေးရှိတယ်လဲဆိုတော့သူကတောင်တူလုံငန်းလှုပ်တာကိုတောင်တူလုံငန်းလှုပ်တော့ပထမလေဒီဘာဒီစိုက်ပြီးတဲ့အခါမှာလေဒီဘာဒီရင့်ကျက်လာပြီးမှဲ့လာတဲ့အခါမှာဇဗနန်ဒီအကုန်လုံးရင့်ကျက်ပြီးမှဲ့လာတဲ့အခါမှာမရိတ်ခင်မှာမလှုပ်လဲဆိုတော့အဲ့ဒီလေထဲမှာရှိနေတဲ့ဇဗနန်လေးတွေဂျုံလေးတွေကိုသူကကောင်းမေဆိုတာလေးတွေကိုခူခိုင်းတယ်ရိတ်ခိုင်းတယ်အနံလေးတွေရိတ်ပြီးတော့ဆံဖြစ်ပြောင်းလဲပြုပြင်ပြီးတော့တန်ဃာတော်ရှင်မြတ်တွေဘုရားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုယာဉ်စွမ်းတို့နောက်ပြီးတော့ငို ဒါဆန်းတို့ဘုံဆန်းတို့လုတ်ပြီးတော့ဥပြပြလှူတယ်တဲ့သူ့ရဲ့စကားတွေတနစ်တာဆိုက်ကျူးတတ်လို့လေထဲမှာရင်းချက်ပြီးဆိုလို့ရှိရင်မရိတ်ခင်မှာအဲ့ဒီလိုလှူလေးရှိတယ်အဲ့ဒါကိုလေဥအလှလို့ခေါ်ရပါတယ်ပါဠိလိုတော့ခက်တက်ကဒါနာပေါ့အဲ့ဒီလိုလေဥလူကိုလည်းပဲလှူရတာဝါဒနာပါတယ်တဲ့သူ့ရဲ့နှလုံးသားထဲမှာခံချက်ကဥပြပြပေးလို့ရှိရင်သူ့မတောင်းလည်းပဲဥပြပြအကျိုးရတယ်နောက်ဆုံးခွန်ကြီးတို့တရားထုတ်ပြီးဥပြပြရနိုင်တယ်လို့သူယုံကြည်တာပေါ့ဘုရားတို့မြတ်စွာဘုရားလက်ထက်တုန်းကလည်းအရှင်ကုန်တင်ညဆိုတာမထေရီပိဿဝဂီ၅ဦးထဲမှာမထေရီမြတ်စွာဘုရားကတကယ်တတော်အကြီးဆုံးဝါတော်အကြီးဆုံးဒီထက်မှာဤတည်းပေးထားတယ်တရားဦးပထမဆုံးရတာဓမ္မစကြမြတ်စွာဘုရားစဟောပြီဆိုရင်လူသားထဲမှာပထမဆုံးတရားဦးရတာကတရားထူးရတာကအရှင်ကုန်တင်ညပါအဲ့တော့ရှင်ကုန်တင်ညလည်းပဲဘာဖြစ်လို့ဒီလိုတရားဦးရတာလဲဆိုတော့သူကဟိုးဘဝတွေတုန်းကဦးဖြားဖြားလေးတွေလှူလေးရှိတယ်ဆိုတာတမန်ကျောင်းသွားတွေ့ရတယ်ဒါကြောင့်ဒီပုံနာကလည်းပဲအဲ့ဒီဦးဖြားဖြားလေးတွေဒီလေထဲမှာရှိတော့လှူတယ်ဆိုတော့လေဦးအလှူပေါ့နောက်ဒုတိယဘာလှူလဲဆိုတော့ရာတက္ကဌာနတဲ့အစုအပုံဦးအလှူတဲ့နံပါတ်1အစုအပုံဦးလှူဆိုတာဘာပြောတာလဲဆိုတော့စဘာတွေဘာတွေကြိတ်ပြီးတဲ့အခါမှာခွန်ကြီးတို့ရှေ့ခေတ်ကနေကြရတယ်ပေါ့နောက်ပြီးတော့စဘာတွေရိုက်ကြရတယ်ခုခေတ်မှာတော့စက်တွေနဲ့ပဲလှုပ်ကြတယ်အဲ့ဒီလိုနေပြီးတဲ့အခါမှာစဘာတွေပုံထားလိုက်တယ်ပုံထားတဲ့ခေတ်ကနေပြီးတော့ဇဘာတွေနေပြီးတော့ပုံပြီးတဲ့အချိန်မှာကြီးမသွင်းခင်မှာသူ့စိတ်ထဲမှာလူချင်းစိတ်ပေါက်လာပြီးတော့တခါအဲ့ဒီဇဘာပုံကြီးတွေကနေကောင်းပြီဆိုတဲ့ဇဘာလေးတွေကြီးပြီးတော့ဆောဆောကပြောတယ်လို့ပေါ့မုံဆန်းတို့ရာကူဆွမ်းတို့နှုတ်ကနာတို့လှုပ်ပြီးတော့တခါလှူလိုက်ပြန်ရောတဲ့အဲ့ဒါကိုခွန်ကြီးတို့အစုအပုံဘူးအလှူဆိုပြီးဒါကိုလည်းပဲသူကဝါဒနာပါလိမ့်ရှိတယ်။နောက်တတိယပါလဲဆိုတော့ကိုထက်ကဒါနာကြီးဦးအလှူတဲ့အဲ့ဒီဇဘာတွေပုံပြီးတဲ့အခါမှာကြီးတဲ့ကိုသိမ့်လိုက်တယ်တဲ့ဒီလိုအဲ့ဒီတိမ့်ထားတဲ့ကြည်တွေကဇဘာတွေကိုပထမဆုံးထုတ်တဲ့နေ့မှာလည်းပဲကြည်ကိုစပြီးတော့ပွင့်တဲ့နေ့ပေါ့အဲ့ဒီပွင့်တဲ့နေ့ကြည်တွေကဇဘာတွေကိုပထမဆုံးထုတ်ပြီးတော့အသုံးပြုမဲ့နေ့မှာလည်းပဲဥပြားပြားနေတဲ့စောစောကလိုပေါ့ဇဘာတွေထုတ်ပြီးတော့ဆန်ပြင်းနဲ့ပြုပြင်ပြောင်းလဲပြီးတော့ရာဟုဇွမ်းတို့မုံဆန်းတို့နုကနာဇွမ်းတို့လှုပ်ပြီးတော့ကတ်လိုက်ပြန်ရယ်အဲ့ဒါကိုနံပါတ်3ကြည်ဦးအလူတဲ့ဒီအလူကိုလည်းပဲလူလေးလူသားရှိတဲ့နောက်စတုဒ္ဓဒါနာကဘာလဲဆိုတော့သူ့ရဲ့အဦးဖြာကုန်ပြီအက္ခဒါနာအိုးဦးအလှူတဲ့အိုးဦးဆိုတော့သူ့အိမ်မှာတစ်ခုခုချက်တယ်ပြုတ်တယ်လှုပ်ရှားတယ်ဆိုလို့ရှိရင်အဲ့ဒီကျက်တာနဲ့တပြိုင်နဲ့အလှူတဲ့ပုဂ္ဂိုလ်ကိုရှာတော့တာပဲတဲ့မလှူဘဲနဲ့သူကမရှားဘူးတဲ့အဲ့တော့ချက်ပြုတ်ပြီးတဲ့အခါမှာကျက်တာနဲ့တပြိုင်နဲ့နောက်ဆုံးတော့ဘုရားဆန်းတော်တော့တင်လိုက်ပါပဲအဲ့ဒီလိုလှုပ်ပြီးမှရှားလေးရှိတဲ့အတွက်အဲ့ဒီလိုလှုပ်လေးရှိတဲ့အတွက်အိုးဦးအလှူကိုလည်းပဲလှူလေးရှိတယ်တဲ့နောက်နံပါတ်5ပါလဲဆိုတော့ဘောဇနက်ကဒါနစာဦးစာဖြားအလူတဲ့ချက်ပြုတ်ပြီးလို့သူတို့စားတဲ့ချိန်မှာဇနီးမောင်နှံတယောက်စားတဲ့ချိန်မိသားစုစားတဲ့ချိန်မှာရှင်းနိုင်ပဲဖြစ်ဖြစ်ညနေပဲဖြစ်ဖြစ်ပထမဆုံးစားတဲ့ချိန်မှာဆိုလို့ရှိရင်ပါလို့တယ်စာဦးစာဖြားလေးတွေကိုမနေ့ကတွင်တန်ခါတော်ချိန်မြတ်တွေကိုလောင်းလှူတယ်ညနေပိုင်းဆိုရင်နောက်ဆုံးတောင်းစာနေတဲ့ပုဂ္ဂိုလ်တွေကိုတောင်းမှာတွေ့လို့ရှိရင်လှူလိုက်သေးတာပဲတဲ့တန်ခါတော်ရှင်မြတ်လည်းမတွေ့တောင်းစားတဲ့ပုဂ္ဂိုလ်လည်းမတွေ့တော့ဘယ်နဲ့လုံးလဲဆိုတော့အနည်းငယ်လေးမှရှိနေတဲ့ခွေးလေးတွေကြောင်လေးတွေတိရိစ္ဆာန်လေးတွေကိုချကျွေးလိုက်သေးတာပဲအဲစာဦးစာပြအလူတဲ့အဲ့ဒီလိုအလူငါးမျိုးကိုလူတော့တောင်းထီမျိုးသူလူသားတွေကသူတို့သူ့ကိုနာမည်မခေါ်တော့ဘူးပေါ့ပင်ဆက်ကဒါရက်ကငါးမျိုးငါးစားသောဌာနမှာဥပ္ပဖြာလူလေးလူသားရှိတဲ့ပုံနာဆိုပြီးတော့သူ့ကိုလူသိများလာပါတယ်ဒါရီကဘုန်းကြီးတို့ကာလဒါနာထဲမှာပါပါတယ်ကာလဒါနမှာဘုန်းကြီးတို့ပါလဲဆိုတော့ယာနီတာနီနဝတတာနီနဝဖလာနီတာနီပရမန်တိလဝန္တေသူပရိသပေတိတဲ့စောစောကလို့ပေါ့တတိတဏ္ဍနေရဥပ္ပယလူတယ်ကိုယ့်ရဲ့လာကတွေကပထမဆုံးရတဲ့လာကတနစ်တာအတွင်းမှာပထမဆုံးရတဲ့လာကတွေကခွဲပြီးတော့သင်္ကန်းလေးတစ်စုံကတ်တယ်ကိုယ်ဈေးရောက်တဲ့ထဲကပထမဆုံးရတာလေးတွေကိုစွတ်ပြီးတော့လှူတယ်ဒီတနစ်တာအတွင်းမှာပထမဆုံးရတာကိုမသုံးဘူးဆိုပြီးလှူတယ်ဒါကိုခွန်ကြီးတို့သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတဲ့ကာလဒါနငါးမျိုးထဲမှာတစ်ခုပါပါတယ်ကာလဒါနဆိုတာလိုအပ်တဲ့အချိန်မှာလိုအပ်တဲ့နေရာမှာလိုအပ်တာကိုလှူတာပါပေါ်နေတဲ့နေရာမှာပုံဟောပြီးတော့လှူတာမျိုးမဟုတ်ဘူးတကယ်တန်ခါတော်ရှင်မြတ်တွေလိုတယ်လိုတဲ့နေရာမှာသွားပြီးတော့လှူတယ်ရှားပါတဲ့နေရာမှာလှူတယ်ခွန်ကြီးတို့စာတင်တိုက်တွေဆိုတာလည်းပဲဒီသဘောတွေပါတာပဲစာတင်တိုက်ဆိုတာကခွန်ကြီးတစ်ပါးကိုများများလှူတယ်ကျန်တဲ့တန်ခါတော်ရှင်မြတ်တွေက200ကျော်300 100စသည်ဖြင့်ပြီးခိုးနေကြတယ်အဲ့ဒီတန်ဃာတော်ရှင်မြတ်တွေအတွက်ဆရာတော်တွေကရတဲ့ပစ္စည်းတွေနဲ့တက်နေနေများမနဲ့ချင်းဆိုရင်ပဲကုန်းနဲ့ငံပြားကြီးငပိကြီးနဲ့ငပိချော်လေးနဲ့ဒါမျိုးလေးညှတ်တအောင်လုပ်ပေးနေရတယ်အဲ့တော့စာတင်တိုက်တွေမှာတော့ထိုက်တလောက်ရှားနေကြတာများတယ်အဲ့တော့စာတင်တိုက်တွေလိုက်ပြီးတော့ကြောင်းတိုက်မဆွဲဘဲနဲ့ကိုကြီးညူတဲ့နေရာမှာလှူတဲ့ဆိုရင်ဒါတွေကလည်းပဲဒါတွေကကာလဒါနလိုအပ်တဲ့နေရာလိုအပ်တာလှူတာပဲ ဒါတွေဟာသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ကုသိုလ်တဲ့ပြောင်းပြန်ပြန်လိုက်ပေါ့မလိုအပ်တဲ့နေရာမှာပုံဟောပြီးတော့နာမည်ကြီးလို့လှူတယ်ပေါ်လွင်ခြင်းလို့လှူတယ်ဒါဆိုရင်သူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်ဒါနာမဟုတ်ဘူးဆိုတဲ့အတိတ်တွေရပါတယ်ဘုန်းကြီးတို့ဆိုဆိုကနာကိတ္တိဖြစ်သွားတယ်နာကိမုန်တိုင်းတွေအဲ့ဒီနေရာမှာလိုအပ်တဲ့နေရာတွေမှာတန်ဃာတော်ရှင်မြတ်တွေရောဘုန်းကြီးတို့ကြောင်းပါဝင်ပေါ့နော်တနိုင်ငံလုံးရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုတက်တဲ့နေရာဝိုင်းလှူကြတယ်အဲ့တော့တကယ်လိုအပ်တဲ့နေရာမှာလိုအပ်တာလေးတွေလှူတာဒါကာလတန်တာသူတော်ကောင်းတွေလှုပ်လေလှူတာရှိတယ်ကုသိုလ်တဲ့ဒါပြောလေးတွေကဘုန်းကြီးတို့တချို့နေရာတွေမှာနေမဲ့တန်ဃာကမရှိဘူးကြောင်းကြီးတွေကပိုနေတယ်ပေါ်နေတဲ့နေရာကိုတခါကြောင်းထက်ဆောက်တယ်ဆောက်ပြီးတော့လေတော်ကြီးတွေပိတ်ထားတယ်ဆိုဒါတွေကကာလတန်တော့ခေါ်နိုင်တော့ပါဘူးမလူအပ်နဲ့သွားပြီးတော့လူထားတဲ့သဘောတွေဖြစ်နေတယ်။ကိုလူတဲ့ပစ္စည်းကတကယ်သုံးကြမှာပို့ပြီးတော့ကောင်းတာပေါ့။ဒါလေးတွေကသူတော်ကောင်းတွေလှုပ်လေလှုပ်တာရှိတယ်။ခုလေးပဲဒီပင်ဆက်ကတရားကပုံနာကြီးကအဲ့ဒီလိုကုသိုလ်မျိုးတွေလှုပ်လေလှုပ်တာရှိတော့ကြာတော့သူ့ရဲ့နှလုံးသားထဲမှာကုသိုလ်လုပ်ဖို့ဆိုတဲ့စိတ်တွေရှိနေတော့ပါရမီတွေကတဖြည်းဖြည်းပြည့်လာတာပေါ့။ဒီဟာတွေကလည်းပဲဘယ်ဘဝစပြီးထုံခဲ့တယ်တော့မသိဘူးပေါ့နော်။ဒါတွေကဒီဘဝမှာစဖြစ်တာလည်းဟုတ်ချင်မှာဟုတ်မှာ။ရှိဘွားတွေကလေ့ကျင့်လေးတွေရှိနေတော့သေတဲ့အခါမှာဒီစိတ်လေးတွေပါလာတဲ့အခါမှာဘုန်းကြီးဒီစိတ်လေးတွေကကလေးဘွားကလေးကအရင်ဘွားကအတ္တကြီးတဲ့ပုဂ္ဂိုလ်ဆိုရင်ဒီဘွားမှာလူလာဖြစ်တယ်။အဲ့ဒီလိုကလေးမျိုးကြတော့လည်းပဲငယ်ငယ်လေးကငါရမငါစားရမအမိပါဘူးလည်းပဲမသိကိုယ့်အတွက်ပဲသိတယ်မရရင်ငိုမယ်ဆိုတဲ့ကလေးအတ္တကြီးတဲ့ကလေးလာဖြစ်တာပဲ။တကယ်လို့ဘွားတိုင်းဘွားတိုင်းမှာအနစ်နာခံတဲ့စိတ်တဲ့တော့ဘုန်းကြီးတို့နိုင်ငံရေးသမားတွေတချို့ဆိုရင်ဘုရားအောင်ဆန်းတို့လို့ဆိုရင်အနစ်နာခံတဲ့စိတ်တည်းရတဲ့အခွင့်အရေးမရှိဘူးပေါ့ဒီလိုစိတ်သက်တည်းနဲ့တန်တီတဲလာတဲ့ကလေးလေးရဲ့သေသွားပြီးနောက်ဘဝရောက်တဲ့လူဖြစ်တယ်ဆိုရင်ပဲငယ်ငယ်လေးတွေကငါအတွက်နဲ့မိဘစိတ်မစင်းရဲပါစေနဲ့ငါအတွက်နဲ့ငါရဲ့မိဘငါစိတ်ချမ်းသာအောင်ဘယ်လိုလုပ်ပေးရမလဲဆိုပြီးတော့မွေးကလေးရဲ့ပေးဆက်ခြင်းနဲ့စိတ်ကလေးတွေနဲ့မွေးလာပါတယ်ဒါကြောင့်ဘုန်းကြီးတို့လောကမှာသေရတာဘာမှမဆန်းပါဘူးသေပြီးတဲ့နောက်ဘုန်းကြီးတို့သောသောကလူစိတ်ကောင်းစိတ်ညက်လေးပန်းချိုင်ပြီးဆိုရင်ပါရမီတွေပြည့်ဖို့ဆိုတာဘာမှမခက်တော့ခုလေးပဲဒီပင်ဆက်ကတည်းကပုံနာဘဝဘဝကသူပါရမီတွေပါခဲ့ပါလိမ့်မယ်အမြဲတမ်းကိုကဥပ္ပာပြားလေးပဲပြီးခြင်းနဲ့ဥပ္ပာပြားဆိုတာလူတိုင်းလူတိုင်းကိုပဲသုံးကျင်တာပေါ့ပထမဆုံးကြတဲ့လာကကိုပဲသုံးဆွဲကျင်လိုက်တာပဲဒါလူတွေရဲ့အတ္တသိကြီးတာပဲသို့တော့ဒါလေးတွေကိုကျင့်ပြီးတော့ပထမဆုံးရတာလေးတွေကိုသီလသမာဓိပညာရှိတဲ့တန်ဃာတော်ရှင်မြတ်တွေလှူမယ်ဆိုတော့စိတ်ကလေးရထုံတာတော့ဒီဘဝမှာလည်းပါရမီရတော်တော်ပြည့်လာတော့မြတ်စွာဘုရားကတဏှိတော်ခါမှာနန္ဒလင်းရကြီးမှာဗုဒ္ဓဆက်ကုနဲ့လောကကြီးကိုကျွတ်ထိုက်ကြတဲ့တတ္တဝါတွေငါဘုသူ့ကိုတရားဟောရမလဲလို့ကြည့်လိုက်တဲ့အခါအဲ့ဒီပင်ဆက်ကတိုင်ကပုံနာဉာဏ်ကုန်ချက်ထဲမှာပေါ်လာတယ်။အော်သူတို့ဇနီးပေါင်တန်းကြီးငါသွားလို့ပြီးတော့တရားဟောလို့ရှိရင်တော့သူတို့တရားသူတရားမြတ်တွေရလိမ့်မယ်။ဒါတော့ပေါ့မြတ်စွာဘုရားရဲ့ဉာဏ်ထဲမှာထင်နေဆိုတာလည်းပဲအလကားပုဂ္ဂိုလ်တွေမထင်ဘူးနော်တကယ်ကုသိုလ်တွေနဲ့စိတ်သက်တွေညင်မြဲပြီးတော့ပါရမီတွေပြည့်ပြည့်လာတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားဉာဏ်ထဲမှာလာပြီးပေါ်ပြီးတော့တရားဟောလိုက်တဲ့အခါကြွတန်းဝင်သွားတာသူ့လိုသူ့လိုစိတ်သက်ညံ့နေတဲ့ပုဂ္ဂိုလ်အများတန်းကိုယ်ကယုံကြည်တဲ့ဘက်ကကြီးပဲအသာဆန်းကျင်တဲ့ဘက်ကကြီးပဲစိတ်မိုက်စိတ်ရိုင်းတွေအကုသိုလ်တွေများနေတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားနဲ့ကပ်နေပြီးမဲ့မြတ်စွာဘုရားဉာဏ်ထဲမှာပေါ်လို့ထုံးစံမရှိဘူးမြတ်စွာဘုရားနဲ့ဝေးနေပြီမဲ့လို့ပါရမီပြည့်လာတဲ့ပုဂ္ဂိုလ်စိတ်ကောင်းစိတ်မြတ်ရှိတဲ့ပုဂ္ဂိုလ်ကြတော့ဉာဏ်ထဲမှာပေါ်လာတော့မြတ်စွာဘုရားဘလောက်ပဲဝေးဝေးသွားပြီးတော့တရားဟောတာပဲပါရမီမရှိတဲ့ပုဂ္ဂိုလ်စိတ်တည်းရဲ့ကိလေသာတွေနဲ့ပိတ်ပြည့်နေပြီးတော့အတ္တကြီးပြီးငါအတွက်ငါအတွက်ဆိုတဲ့ပုဂ္ဂိုလ်မျိုးကမြတ်စွာဘုရားတင်ငန်းနာဆွဲလိုက်တော့မှမြတ်ကျွတ်တန်းမဝင်နိုင်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဉာဏ်ထဲမှာထင်လေးမရှိခုလည်းပဲပင်ဇက်ကတည်းကပုံနာကြီးရဲ့ဉာဏ်ထဲမှာမြတ်စွာဘုရားရဲ့ဉာဏ်ထဲမှာထင်လာတော့မြတ်စွာဘုရားတရားဟောလို့ရှိရင်တော့အကျိုးထူးမယ်လို့မြင်တော်မူတော့အဲ့ဒီနေ့မြတ်စွာဘုရားကရဟန်းတော်တွေနဲ့အတူဆုံးဖြတ်မကြွတော့ဘူး။တပါးတဲ့ကဏ္ဍကတိပိတ်တော်မူပြီးတော့နေခဲ့တယ်။အဲ့တော့ရဟန်းတော်တွေကလည်းမြတ်စွာဘုရားကနေ့တပါးတဲ့ကြွလိုက်မယ်အကြောင်းရှိလိုက်မယ်ဆိုပြီးဆုံးခံကြွတော့မြတ်စွာဘုရားလည်းပဲပုံနာထင်းထင်းရှားတဲ့ချိန်ကြတော့အဲ့ဒီပုံနာရဲ့အိမ်ကိုတန်တန်းမှတ်မှတ်ကြွပြီးတော့ဆုံးခံကြွတော်မူတယ်။ဆုံးခံကြွတော့အဲ့ဒီအချိန်မှာပုံနာကထင်းထင်းရှားနေတယ်။ပုံနေမကြီးကလည်းပဲရက်ခတ်ပေးနေတယ်ဆိုပါစို့။အဲ့တော့ပုံနာကြီးကဝင်းတကားဘက်ကိုကြောပြေးပြီးတော့သူ့ရဲ့အိမ်ဘက်ကိုမျက်နှာမူပြီးတော့ထမင်းစားနေတဲ့အချိန်မြတ်စွာဘုရားကတပိတ်တော်ကိုပွေးပြီးတော့အဲ့ဒီနေရာမှာအိမ်ပေါက်မှာဆွန်းသွားရက်တယ်ဆွန်းသွားရက်တော့ပုံနှင်းမကြီးကအိမ်ပေါက်မှာမျက်နှာပြုထားတာဆိုတော့ပုံနာကြီးနဲ့မျက်နှာချင်းဆိုင်ထိုင်နေတော့မြတ်စွာဘုရားဆွန်းခံလာရက်တာမြင်တော့သူ့စိတ်ထဲမှာထိတ်ခနဲဖြစ်သွားတယ်ဘာလို့လဲဆိုတော့သူ့ရဲ့ခင်ပွန်းဖြစ်တဲ့ပုံနာကြီးကတရားတရားသိကောင်းတယ်ငါမျိုးငါသားတို့နေရာဒီမှာမလူပဲစားဖို့မစားတာအမြဲတမ်းလူပြီးမှစားလိမ့်ရှိတယ်သူများကိုအမြဲတမ်းပေးခြင်းစိတ်ရှိတယ်အမြဲတမ်းဆွံ့လွတ်ခြင်းစိတ်ရှိတယ်အနစ်နာခံခြင်းစိတ်ရှိတယ်ပေါ့အဲ့တော့တကယ်လို့များပုံသားကြီးသိသွားလို့မြတ်စွာဘုရားကိုဒီစားနေတဲ့ဆွံ့ခြင်းတွေကိုကုန်တောင်းလိုက်လို့ရှိရင်ငါပြန်ပြီးတော့ချက်ရလိမ့်မယ် ငါလည်းပဲပြန်ပြီးတော့မချက်နိုင်ဘူးလို့တွေးပြီးတော့တရားတရားနဲ့တော့ပြန်ချက်ရမှာဟုတ်ကြောက်နေတယ်ကြောက်တော့သူကဘာလုပ်လဲဆိုတော့ထပြီးတော့ပုံနှားနောက်ကသွားပြီးတော့မတည့်ရက်တယ်မြတ်စွာဘုရားကိုပုံနှားတကယ်လို့မျက်လှည့်ကြည့်ရင်လွယ်တူမမြင်အောင်ဆိုပြီးပုံနှားနောက်ကနေရက်ပြီးတော့နေတယ်တော်တော်လေးကြာတော့မြတ်စွာဘုရားအိမ်ပေါက်မှာကြွသွားပြီလားမကြွသေးသွားသေးဘူးလားဆိုတာလှမ်းပြီးတော့မျက်စောင်းလေးထိုးကြည့်လိုက်တော့မြတ်စွာဘုရားကစွန့်ခံရက်မြဲတဲ့ရက်နေတယ်အဲ့တော့ပုံနှားမကြီးစိတ်ထဲမှာဘလောင်ဆူးနေတာပဲသမင်းလည်းပဲချက်ချဲရမှာကြောက်တယ်။မြတ်စွာဘုရားကိုခရော်ဆုံးလို့ပြောလိုက်ရင်လည်းပုံနာကြီးသိသွားရင်မလွယ်ဘူး။အဲ့တော့သူကပုံနာကြီးမကြောက်နောက်ဆုံးတဲ့ပြီးတူတူလေးပဲမြတ်စွာဘုရားကြောက်ခရော်ဆုံးမှာဘုရားလို့တူတူလေးပြောလိုက်တယ်။တူတူလေးပြောလိုက်တော့သူကမြတ်စွာဘုရားကဘာလုပ်တော်မူတယ်လဲဆိုတော့ကောင်းကင်းပြလိုက်တယ်တဲ့။မကြောက်ဘူးဆိုတဲ့အဓိပ္ပာယ်မျိုးနဲ့ဒီနေရာမှာဘုန်းကြီးတို့မြတ်စွာဘုရားမကြောက်တာဟာဆုံးလို့ခြင်းလို့မဟုတ်ပါဘူး။ဆုံးရင်လို့ခြင်းလို့လည်းမဟုတ်ပါဘူးမြတ်စွာဘုရားကိုကံနဲ့နဲ့ဒီပြန်မာတွေလူတွေပေါ်ပါတယ်သို့တော်မြတ်စွာဘုရားဟာတရားကြီးရမယ်အရေးဒီတရားကြီးရပြီလို့ရှိရင်ဒီပုံနာသနီးမောင်နှံဟာအပေတဲ့သားကလွတ်ပြီးတော့နိဗ္ဗာန်ကိုမြတ်မောက်ပြီးမယ်ရေတန်တရာဆင်းရဲချုပ်ငိမ့်မယ်အရေးတကယ်အင်မတန်ကြီးမားတဲ့အကျိုးကိုမြင်ပြီးတော့ဒုက္ခခံပြီးတော့တရားဖြစ်ပါလေရဲ့ခရော်ဆန်းလို့လျှောက်တာကိုပဲမတော်နိုင်ဘူးကောင်းကင်ပြလိုက်တော့ပုံနှင်းမကြီးကလည်းပဲဘာသဘောပေါက်သွားတယ်လဲမသိဘူးသူတဘောပေါက်တာကတော့သုံးလောကထတာမြတ်စွာဘုရားဆိုတဲ့ပုဂ္ဂိုလ်ကကရောဆုံးမှာဆိုတာတောင်မှပေးပြီးတော့ကက်ရက်နေတယ်ဆိုသူ့စိတ်ထဲမှာရင်ချင်တယ်လို့ဖြစ်လာတာနဲ့အော်ဟစ်ပြီးတော့ရေးလိုက်တယ်တဲ့သူမြတ်စွာဘုရားလိုပုဂ္ဂိုလ်မျိုးကဆုံးကရောဆုံးတာဆိုတာကိုကောင်းကျင့်ကြတော့ဘယ်မှာလို့လို့ချင်တာလဲလို့သူ့စိတ်ထဲဖြစ်မလာမပြောတတ်ဘူးအဲ့ဒါနဲ့ရင်ချင်စိတ်ပေါက်တာနဲ့အကြေကြေကြီးနေလိုက်တဲ့အချိန်မြတ်စွာဘုရားလည်းရောင်ကြီးတော်တွေကိုလှုပ်လိုက်ရတဲ့အချိန်မှာပုံသားကြီးကသူ့ရဲ့အိမ်ဘက်မှာသမင်းစားရင်းနဲ့ပုံလေးမကြီးရေးလိုက်တာကိုလည်းပဲသိလိုက်တယ်ကျောင်းကြီးတော်တွေကိုလည်းပဲဖုံးညော်လိုက်ရတော့နောက်နေကြည့်လိုက်တော့မြတ်စွာဘုရားကိုတွားတွေ့တော့ပုံကြီးမကြီးကိုသူကဘာပြောတယ်လဲဆိုတော့ရှင်မတဲ့တင်းကငါ့ကိုဖျက်ဆီးလိုက်တာပဲတဲ့မင်းသားငါတို့အိမ်ပေါက်မှာလာပြီးတော့ရက်နေတာကိုငါ့ကိုမပြောချင်းအပြင်တင်းကတကယ်ဝန်လေးတဲ့ကြီးကျယ်တဲ့အမှုကြီးကိုတင်းကျူးလွန်လိုက်တာပဲလို့ဒီလိုမျိုးပြောလိုက်တယ်ဆိုတော့သူ့ကိုဖျက်ဆီးလိုက်တယ်ဆိုတာသူဟာကုသိုလ်တွေအများနဲ့လိုချင်တယ်သူ့ကုသိုလ်တွေကိုမရအောင်လုပ်တာသူ့ကိုဖျက်ဆီးတဲ့သဘောပဲခေါင်းကြီးတို့နောက်ပြီးတော့မင်းသားအိမ်ပေါက်ရက်နေတာဆိုတော့ပုံသားကြီးကမြတ်စွာဘုရားကိုမင်းသားလို့ကသူကဒီထဲမှာတုံ့နှုံထားတာတွေ့ရတယ်။မြတ်စွာဘုရားဘုန်းကြီးတို့သောတော်ဒနမင်းကြီးရဲ့သားတော်စကြဝဠာမင်းဖြစ်လောက်တဲ့ရုပ်ရည်ဥပ္ပိပိုင်ရှင်။အဲ့တော့မင်းဖြစ်ကိုစွန့်လို့ပြီးတော့တောထွက်သွားခဲ့တယ်ပေါ့။တောထွက်ပြီးတော့ဘုရားဖြစ်တော့သူကမင်းသားလို့ပဲစိတ်ထဲကနေပြီးတော့ခေါ်နေတာပဲ။အဲ့တော့မင်းသားအိမ်ပေါက်ရက်နေတာကိုငါမပြောတာတင်ကြီးလေးတဲ့ဝန်ကြည့်လေတဲ့အမှုကြီးကိုတင်ကျွလွန်လိုက်တာပဲလို့သူ့ရဲ့ဇနီးကိုပြောဆိုပြီးတော့စားတဲ့ကတင်းငွက်ကြီးကန်ပြီးတော့မြတ်စွာဘုရားရှိတဲ့အိမ်ပေါက်ကိုသွားတယ်။သွားပြီးတဲ့အခါမှာမြတ်စွာဘုရားကိုသူကလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ဟာငါးမျိုးငါးစားသောဌာနတွေမှာတပည့်တော်ဟာဦးဖြားဖြားလှူပြီးမှပဲတပည့်တော်စားလိမ့်ရှိပါတယ်ဘုရားတဲ့ခုတော့တပည့်တော်ရဲ့တင်းငွက်ဟာတဝက်စားပြီးတော့တဝက်ပဲကျန်ပါတော့တယ်အဲ့တော့မြတ်စွာဘုရားဘုရားတပည့်တော်ရဲ့ကြံတဲ့တဝက်ဆွမ်းကိုရှင်ဖျားလှူခံပါသလားလို့ဒီလိုတိတ်တယ်မေးလိုက်တယ်။မေးလိုက်တော့မြတ်စွာဘုရားငါတို့ယဟန်တော်တွေဆိုတာတဲ့ဦးဖျားဖျားလည်းပဲအလှူခံတာပဲ။အဲ့ဒီတဝက်ကဝက်ပြီးတော့တဝက်ကြံတာကိုလည်းပဲအလှူခံတာပဲ။နောက်ဆုံးသမင်းလို့သမင်းစားနေတဲ့ရဲ့နောက်ဆုံးသမင်းလို့ကြံတော့တယ်။အဲ့ဒီအကျဉ်းကြံဖြစ်တဲ့သမင်းလို့ကိုလည်းပဲငါတို့အလှူခံတာပါပဲလို့မြတ်စွာဘုရားကမိန့်ကြားတော်မူလို့တဲ့အနဲ့ဒီကာတာလေးကိုမိန့်ကြားတော်မူလိုက်တယ်။ကျေတကတော်မိဇာတော်ဒေတာတော်ဝါပိဋံလပိဋ္ဌပရတတုပစီဝီနာလန္ထုတုံနောပိနိပိဇာဝါရီတံဝါပိဓိတာမုဏိဝေရယံတိတဲ့ခုနလိုသိတဲ့ရတဲ့ဒီကာထာလေးကိုမြတ်စွာဘုရားကသူ့ကိုခေါ်ကြလိုက်တယ်ပရတတုပစီဝီသူတော်ဘာတို့ပေလူအပ်သောပစ္စည်းကိုမိ၍သမွေရခြင်းရှိသောယဟန်တိယံပိဋံကျင်းစွမ်းဘူအကတော်ဦးဖျားမှ၎င်းမေဇာတော်အလေထဝက်မှ၎င်းဒေတာတော်အကျဉ်းကျင်မှ၎င်းလက်ထာရယူဝါရခြင်းကြောင့်အတ္တနံဝမိမိကိုလက်ဂျံပိန်တန်ခြင်းဆံကိုလပိဋ္ဌရရာဤတံပိန်တန်ထွေဆံကိုအကတောဥပြမှလက်ထာရယူဝါရခြင်းကြောင့်အတ္တနံဝမိမိကိုသော၎င်းတာယကံဝါလူရှင်တကာတကမှာပေါင်းကိုသော၎င်းထုတုံချီးမွမ်းခြင်းကနာလံမထိုက်ဒေတာတော်ကျဉ်းကျင်မှလက်ထာရယူဝါရခြင်းကြောင့်တာယကံလူရှင်တကာတကမအပေါင်းကိုနိပိဇဝါရီနှိမ့်ချ၍ပြောဆိုလို့ရှိသည်နောဟောတိမဖြစ်တံဝါထိုပုဂ္ဂိုလ်မျိုးကိုလိဒေရာဖျားသာတာပညာရှင်များတို့သည်မုနေမုနိဟူ၍အသိဉာဏ်ရှိတဲ့ယဟန်တော်ဟူ၍ဝိရိယံတိတိကြပေကုန်၏အတိမတ်ပြုကြပေကုန်၏ ဤဒီသို့ဘဂဝါတုံလောကဒုဒ္ဒရှင်တော်မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားဆိုလိုတာကပုံနာတဲ့ရှင်ဟတော်တွေဆိုတာသူတော်ဘာတို့မှီပြီးတော့သူတော်ဘာတို့ပေးလျက်တဲ့ပစ္စည်းကိုမှီပြီးတော့အသက်မွေးရတဲ့ပုံကိုယ်တွေတဲ့ဒါကြောင့်ဘုန်းကြီးတို့အင်္ဂုတ္တရနိကေတတဓမ္မတုတ်မှာမြတ်စွာဘုရားကပါဟောခဲ့တယ်ဆိုတော့အဲ့ဒီ၁၀ပါးထဲမှာရဟန်းတွေနေတိုင်းနေတိုင်းရှင်ကျင်ရမယ့်တရား၁၀ပါးထဲမှာပထမတရားကဝေဝန္နိယံမိအေစုပကတောတိပပတိဒိနာပိဏံပစ္စဝကိတဗံအဟံဃာတိဝေဝန္နိယံပေါ်ပြန်သောဆင်ရှိသူဖြစ်သူအေစုပကတောကဲ့ရောက်ရသည့်အမိဖြစ်ပါတကားတဲ့အဲ့တော့မြတ်စွာဘုရားရှင်ကျင်ရမယ့်တရားတွေထဲမှာငါအရှင်းပေါက်ပြန်တဲ့အဖြစ်ကိုရောက်နေတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့လူတွေဆိုလို့ရှိရင်ဆံမင်းလေးတွေခုခေတ်မှာဆိုလို့ရှိရင်ပို့ပြီးတော့တောင်းဆံမင်းနဲ့ပတ်သက်ပြီးတော့တနေကြရတာပဲအနည်းလေးဘာတွေတောင်းဆိုးကြနေတာရဟန်းတော်တွေတာမဏေတွေကြတော့ကရုံးတုံးလိုက်ရတယ်အဲ့တော့လူတွေနဲ့မတူတဲ့ဇပင်နဲ့ဆိုရင်တော်တော်တန်တန်ဟာလှနေကြတာပဲအဲ့ကရုံးတုံးလိုက်တဲ့အခါမှာတော်တော်တန်တန်လှတဲ့ပုဂ္ဂိုလ်ပဲကရုံးတုံးလိုက်ရင်အရှင်ဟာတမျိုးဖောက်ပြန်သွားတတ်တယ်ဒါမျိုးပြောတယ်ငါအဲ့ဒီလိုအရှင်းဖောက်ပြန်နေတဲ့အဖြစ်ကိုရောက်နေတယ်နောက်ပြီးတော့အသုံးဆောင်နေကြည့်လို့ရှိရင်လည်းလူတွေမှဆိုရင်အဝတ်စားကြည့်လိုက်အမျိုးမျိုးဝင့်နေကြတာပဲဒီဟာမျိုးနဲ့လှတယ်ဟိုဟာမျိုးနဲ့လှတယ်ဒီပုံစံနဲ့လှတယ်ဒီအဝတ်စားနဲ့လှတယ်ဒီအကြောင်းနဲ့လှတယ်အဝတ်စားနဲ့ပတ်သက်လို့လူတွေမှမျိုးမျိုးဝတ်ပြီးနေတန်ခါတော်ရှင်မြတ်တွေမှဒီအကြောင်းနဲ့ဝတ်ရပါတယ်ဒီအကြောင်းကိုပဲခေါင်းကြီးတို့ဝတ်ပြီးတော့ဆင်ကျင်ရသေးတယ်ငါအရှက်ကြောက်ပုံသွားနိုင်ဖို့အတွက်ဒီအဝတ်ကိုဝတ်ပါတယ်နောက်ပြီးတော့အချမ်းပူစားတဲ့ဇာတိဥဒ္ဒတန်ကြီးခံနိုင်မှုဒီအဝတ်ကိုဝတ်ပါတယ်။မှတ်ချင်စားတဲ့တတ္တဝါတွေရဲ့တွေ့ထိကိုခံနိုင်ခြင်းရှိပြီးကျမ်းမာရေးကောင်းအောင်ဒီအဝတ်ကိုဝတ်ပါတယ်။ဒါမျိုးမြတ်စွာဘုရားရှင်းရှင်းပေးပါတဲ့။အဲ့တော့လူတွေမှာတော့ဝတ်လိုက်တာပုံစံမျိုးစုံနဲ့ဘယ်လိုမျိုးနဲ့လှမလဲ။တန်ခါတော်ရှင်မြတ်ကြီးအဓိကကအချက်ကြောင့်ပုံစံမျိုးဝတ်တာ။ဇာတိဥဒ္ဒတန်ခံနိုင်မှုဝတ်တာ။မှတ်ချင်စားတဲ့တတ္တဝါတွေရဲ့အန္တရာယ်တွေကိုကာကွယ်ပြီးတော့ကျမ်းမာရေးကောင်းအောင်ဝတ်တာ။ဒါမျိုးမြတ်စွာဘုရားရှင်းရှင်းပေးပါလို့မြတ်စွာဘုရားမိန့်ကြားတော်မူခဲ့တယ်။အဲ့တော့အဝတ်အချင်းကြည့်လိုက်လို့ရှိရင်တန်ခါတော်ရှင်မြတ်တည်းရဲ့အဝတ်ဟာဘာမှတာယာစရာမရှိဘူး။အမြဲတမ်းဒီအကြောင်းပဲ။နောက်ပြီးတော့စာရေးကြည့်လိုက်။စာရေးမှလည်းပဲဘုံကံလေးရှိရင်တရားတော်မတရားလိမ့်မယ်။ဘုံကံမရှိရင်ကိုယ့်အကိုဆုံးခံစားပြီးတော့ကြားတာနဲ့မတည့်တည့်တည့်ဒါနဲ့ပဲဖုံးပြရတယ်။လူတွေမှာအမျိုးမျိုးဆိုင်နေပါတယ်သွားစားလို့ရတယ်။အဲ့တော့ဒါကလည်းပဲစားတော့နဲ့ပတ်သက်လို့လည်းပဲဖောက်ပြန်နေရတဲ့သဘောပဲ။ပုံမှန်မဟုတ်ဘူး။ဒီကြတော့လေဘုန်းကံရှိလို့ကြောင်းနေပါလေလာပြီးတော့ခုခေတ်ကမြန်မာနိုင်ငံတရားတရားကောင်းလို့ဘုန်းကြီးတို့အိန္ဒိယနိုင်ငံတွေပါဒီမှာဆိုလို့ရှိခေတ်ကတန်ဃာတော်ရှင်မြတ်တွေတစ်ပင်အောင်နေကြတာဒီအများကြီးရှိပါတယ်အဲ့တော့နေရင်ကြည့်လို့ရှိရင်လည်းပဲအဲ့ဒီခေတ်တန်ဃာတော်ရှင်မြတ်တွေဟာလူတွေလောက်ရှင်တန်းမမြင်ဘူးဆေးပစ္စည်းကြည့်ရင်လည်းပဲဘုန်းကံမရှိလို့ရှိရင်ကိုရှိတာလေးနဲ့နေရတယ်လူတွေမှာစီပွားရေးလုပ်ရင်လုပ်တယ်လို့ပြည့်စုံတယ်ပေါ့အဲ့တော့ဒါမျိုးပေါက်ပြန်တဲ့အရှင်ရှိသူရဲ့အဖြစ်တို့ပရိက္ခရာအပြင်အသုံးဆောင်အပြင်လည်းဟောပြန်တဲ့အဖြစ်တို့ငါကြောက်နေရပါလားလို့မြတ်စွာဘုရားကရှင်းရှင်းပေးပါတဲ့ဒါမှယဟန်တန်ဃာတွေကမာမနာတွေကင်းပြီးတော့ကုသိုလ်တရားတွေဖြစ်ပွားမှာတဲ့နောက်တစ်ချက်ကပါလဲဆိုတော့ပရာပရိဝရမင်းဇီဝိကာတိပပတိဒေနာပိဏံပစ္စဝကိတဗံမေငိုင်းဇီဝိကာတမွေမူသည်ပရာပရိဗတ္တာသူတစ်ပါးတို့၌ဆက်ဆက်နေပါရကဤဒီအကြောင်းကိုပပတိဒေနာသာသနာဝန်တန်ယံတာမဏေတိအဘိနန်းနေစဉ်မပြပစ္စဝကိတဗံရှင်ချင်းသင်ရှင်ချင်းတိုက်ပါသည်တဲ့ဒုတိယပါလဲဆိုတော့ကိုယ့်ရဲ့ပစ္စည်းလေးပါဥပမာဖြင့်ခဏိဆုံးကတ်တယ်တရားဓမ္မတွေစေနာရှိတို့ကောင်းကောင်းကတ်ပြီမြဲဒါကိုယ့်ရဲ့ချွေးနှဲစာတခုမှမပါပါဘူးတရားဓမ္မတွေလှူမှရတဲ့ပစ္စည်းကိုယ့်မှာမမာနတက်เสียမှာမပါဘူးကြောင်းကြီးတွေလည်းပဲဘလောက်ပဲကောင်းကောင်းလူတွေလှူမှရတဲ့ပစ္စည်းကိုယ့်ရဲ့ချွေးနှဲစာနဲ့ရတဲ့ပစ္စည်းမဟုတ်မာနမာနတက်เสียမရှိပါဘူးနောက်ပြီးတော့ရှင်ပစ္စည်းတို့လည်းပဲဘလောက်ပဲကောင်းကောင်းလူတွေလှူမှဖုံးပေးရတာပဲလူတွေနဲ့ဆက်ဆက်နေတာကိုယ်ပိုင်ပစ္စည်းအစ်စ်မှန်နေမဟုတ်ဘူး။ဒါကြောင့်ဒီပစ္စည်းလေးကတရားတော်မတွေနဲ့ဆက်ဆက်နေတာလို့အမြဲဆင်ခြင်ပေးပါတဲ့။အဲ့ဒီလိုဆင်ခြင်နိုင်လို့ရှိရင်ပစ္စည်းကိုလည်းပဲတန်ဖိုးထားသွားတယ်။မာမနဒေါသတွေလည်းပဲကင်းသွားပါတယ်။ခုလည်းပဲမြတ်စွာဘုရားကရှင်ဟန်ဆိုတာတဲ့သူတစ်ပါးကိုမှီတဲ့သူတစ်ပါးတို့မှီတဲ့ပစ္စည်းကိုမှီပြီးတော့အသက်မွေးနေရတာ။ဒါကြောင့်မို့အူဖြားလေးထူလိုက်လို့ကောင်းကောင်းမွန်မွန်လေးထူလိုက်လို့ရှိရင်လည်းပဲငါဘုံကံကြီးမားတယ်လို့ကိုယ့်ကိုယ်ကိုခြေပြားမထောက်နေတယ်။အတ္တကရမတွေကိုလည်းပဲသွားပြီးတော့ဟာဒါမျိုးလေးရှိဖို့ရတယ်။ဒါကဥစဉ်ကတိတ်ကြိုက်တာစသည်ဖြင့်တက္ကမတွေလည်းသွားပြီးတော့နောက်ထပ်လှူခြင်းအောင်မမြောက်ပင့်နေတဲ့။ကိုကိုကိုလည်းပဲငါဘုံကံကြီးမလိုက်တာဆိုပြီးတော့သွားပြီးမြောက်မသွားနေတဲ့။နောက်ပြီးတော့တက္ကမတွေရဲ့အညံသားလေးတွေလှူတယ်။
ဘဝကောင်းတာစားတဲ့တရားဓမ္မတွေလည်းရှိမှာပေါ့လှူတော့ကြအញ្ញံသာလှူတဲ့ပုံကူလည်းရှိမှာပေါ့အဲ့ဒီလိုလှူလို့ရှိရင်လည်းသွားပြီးတော့နှိမ့်ချပြီးတော့တရားတရားလည်းမွဲလိုက်တာသွားမလုံနဲ့ဒါကြီးကကိုယ့်ပစ္စည်းမဟုတ်ဘူးတဲ့ရှင်ဟန်းဆိုတာအဲ့ဒီလိုသဘောမျိုးရှိတယ်တဲ့ကျေရကတော်မေဇာတော်ဒေတာတော်ဝါပိဏံလပိဒပရဒတုပစီဟိနာလန္ထုတုံတော်ပြီမိပိဇဝါရီတန်ဝါပိတိရာမုဏိဝေရယံတိတဲ့အဲ့ဒီလိုဥပ္ပယပြကြလည်းပဲကုက္ကုလည်းပဲဆောင်ကြွားဆောင်ကြားမလို့တခါတကမတွေကိုလည်းပဲနောက်ထပ်လူကျင်အောင်မမြောက်ပင့်အကျဉ်းကျန်ဒီအညံစားတွေရပြီမဲ့လူတွေကိုသွားပြီးတခါတရားမွဲလိုက်တာသွားပြီးတော့နှိမ့်ချမပြောဘူးအဲ့ဒီလိုပုဂ္ဂိုလ်မျိုးငါဖျားကမုဏိအတိဉဏ်ရှိတဲ့ယဟန်လို့ခေါ်တယ်လို့ပုံသားကြီးကိုမြတ်စွာဘုရားကဟောကြားလိုက်တာဆိုလိုရင်းကတော့ငါဖျားဟာအကြံနဲ့ဖြစ်ဖြစ်ထက်ဝက်ဖွဲ့ပြီးထားတာပဲဖြစ်ဖြစ်ဥပ္ပယပြပဲဖြစ်ဖြစ်လက်ခံပါတယ်လို့ဒီလိုဆိုလိုလိုက်တာပါအဲ့တော့ပုံသားကြီးကသိကြည်ညိုသွားတာပဲအော်တိုင်းပြည်ကိုဆိုရတဲ့မင်းမကဒီလိုစကားမျိုးပြောဖို့ရတယ်အကျံလေးကိုငါမလိုချင်ဘူးလို့မပြောဘူးဘလို့ဟာပဲဖြစ်ဖြစ်အလှခံတယ်လို့မိန့်တော်မူတယ်ဆိုပြီးတော့အဲ့ဒီလိုမြတ်စွာဘုရားမိန့်တော်မူလိုက်တာကိုပဲသူ့စိတ်ထဲပို့ပြီးတော့ကြည်ညိုသွားပါတယ်ဘုန်းကြီးတို့ဒါပါလဲဆိုတော့ तू ကမြတ်စွာဘုရားကိုဒီရှင်ဘုရင်ဘဝကနေပြီးတော့ထွက်လာပြီးတော့ရှင်ဘုရင်စည်းစိမ်တွေကိုစွန့်ပြီးတော့ယဟန်ပြုလာခဲ့တယ်ဒါကို तू ကြည်ညိုဖို့ပေါက်နေပါတယ်ဒါကိုကြည်ညိုလို့လည်းပဲသူကမြတ်စွာဘုရားဒီစကားမိန့်တော်မူလို့ပို့ပြီးတော့ကြည်ညိုသွားတာသူဟာမြတ်စွာဘုရားကိုကြည်လို့ရှိရင်မြတ်စွာဘုရားရုပ်ဥပ္ပိအပြင်လည်းပဲစကြဝဠာမြင့်ဖြစ်လောက်တဲ့ရုပ်ကြီးစီးစိမ်ဥစ္စာအပြင်လည်းပဲရှင်ဘုရင်ဖြစ်မဲ့ပုဂ္ဂိုလ်ရှင်ဘုရင်ဆိုတော့ခေါင်းကြီးတို့ကလည်းစီးစိမ်ဥစ္စာအပြင်သိကြီးကျယ်တဲ့ပုဂ္ဂိုလ်ပဲနောက်ပြီးတော့မျိုးမျိုးအပြင်လည်းပဲတာကီဝင်မင်းမျိုးအခက်ခက်ကမာမာနာတက်နိုင်တဲ့ပုဂ္ဂိုလ်မျိုးဟာယဟန်ပြုလာတယ်ဆိုတော့သူ့စိတ်ထဲမှာသိလေးလေးစကားဖြစ်နေတယ်ဘုန်းကြီးတို့မြတ်တောင်မြတ်မာဂန္တံဆရာတော်ဘုရားကြီးလည်းပဲဟိုတုန်းကဘုန်းကြီးတို့တောင်မြတ်မရောက်ခင်တုန်းကအဲ့ဒီပုံစံလေးတွေလုပ်ခဲ့ပါတယ်။ပါလဲဆိုတော့ဒီတန်ခါလာအပ်ပြီဆိုလို့ရှိရင်ရုပ်ဥပ္ပရိသိမ့်မတန်လို့ရှိရင်ဆရာတော်ကြီးရဲ့လက်ခံလည်းမရှိဘူးတဲ့။ဘုန်းကြီးတို့ခင်မာတော့အကုန်လက်ခံပါတယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့တောင်မြတ်ဆရာတော်ကြီးကတက္ကရာကမတွေကကိုးကွယ်နေကြတာတဲ့။ကိုယ်ပွဲခံတဲ့တန်ဃာတော်ရှင်မြတ်တရားရုပ်ဥပ္ပရိလေးအပြင်တန်အောင်မတော်ကြာသာသနာကိုထင်သိမ်းမှဆရာတော်ဘုရားကြီးကသိကြောက်တာပဲ။ဒါကြောင့်သာသနာရှင်သေးမှဆိုတော့ပစ္စည်းဘဝဥစ္စာမရှိတောင်မှရုပ်ဥပ္ပတိလေးနဲ့ကိုကျင်တရားလေးကောင်းမှဆိုပြီးတော့လက်ခံတဲ့အခါမှာဥပ္ပတိတဏ္ဍာလေးတွေကြီးလက်ခံတယ်လို့ဘုန်းကြီးတို့ကြားခဲ့ဘူးတယ်။နောက်ပိုင်းတော့ဆရာတော်ဘုရားကြီးရဲ့တောရလာတဲ့တဏ္ဍာလေးတွေကများလာတော့ရုပ်ဥပ္ပတိကိုမယွေးနိုင်တော့နောက်ဆုံးတော့ကြည့်တရားတရားရှိလို့ရှိရင်သာသနာအတွက်အသုံးကျတာပါပဲ။အာကိုရအာထာရဖြစ်တာပါပဲဆိုပြီးနောက်ပိုင်းတော့ဆရာတော်ဘုရားကြီးရဲ့တရားတရားကောင်းရင်ပြီးတာပဲ။ကိုယ်လည်းအင်္ဂါပြည့်စုံလို့ရှိရင်ရုပ်ချောချောမချောချောလက်ခံတော့တာပဲတဲ့ဒါတွေကဘာလဲဆိုတော့ခုပုံသားကြီးတွေနေမှာပေါ့ပုံသားကြီးရဲ့မျက်စောပြရှင်ပြင်းမျိုးရိုးကနေပြီးတော့ရုပ်ဥပ္ပတိအင်မတန်မှချောမောလှပတဲ့စီးပွားဥစ္စာပြည့်စုံတဲ့ပုဂ္ဂိုလ်ကနေယဟန်ပြုလာတော့အလိုလိုကိုလေးစားနေတော့တာပဲတောင်ပြည့်ဆရာတော်ဘုရားကြီးကလည်းပဲအဲ့ဒီလိုလေးစားနေခြင်းလို့သဘောပါပဲသာသနာသိက္ခာကြမှာဆိုတဲ့သဘောပါနောက်ပိုင်းမှာတော့ဒါမျိုးတွေလုံမရတဲ့အခါဘာလုပ်ကြလဲဆိုတော့တရားတရားရှိလို့ရှိရင်လက်ခံလိုက်တော့တာပဲအဲ့တော့ပုံသားကြီးကလည်းပဲသူလည်းပဲမြတ်စွာဘုရားကအဲ့ဒီအကျံလည်းပဲရတယ်လို့အကျံကိုမလိုချင်ဘူးလို့မမိန်မဲနဲ့ရတယ်ဆိုတာပြောလိုက်တော့တိတ်ပြီးတော့ကြည်ညိုသွားပြီးတော့မြတ်စွာဘုရားကအဲ့မှာနေခွန်းတစ်ခုနေတော့တာပဲ။ဘာလဲဆိုတော့မြတ်စွာဘုရားတဲ့မြတ်စွာဘုရားကမြတ်စွာဘုရားရဲ့တပည့်တွေကိုယဟန်ယဟန်လို့ခေါ်နေပါတယ်။ဘလောက်ဘုံဉာဏ်နဲ့ပြည့်စုံမှဘယ်အကြောင်းကြောင်းနေနဲ့ပြည့်စုံမှမြတ်စွာဘုရားကတပည့်တွေကိုယဟန်လို့ခေါ်ပါတယ်လို့အဲ့ဒီမှာပုံသားကြီးကနေခွန်းနေလိုက်တယ်မေမေတော့မြတ်စွာဘုရားကသူတစ်ပါးကြီးရဲ့အလိုအစ္ဆာတရားကိုသိတော့ဘယ်တရားများဟောလို့ရှိရင်ယဟန်နဲ့ဆက်ပြီးတော့ဘယ်လိုတရားများဟောရင်တရားတော်များရမလဲလို့မြတ်စွာဘုရားရှင်းပြတော်မူလိုက်တဲ့အခါမှာဒီပုံသားသတိမောင်နှံဘုန်းကြီးတို့ကတ္တပမြတ်စွာဘုရားလက်ထက်တုန်းကဗုဒ္ဓဘာသာဝင်တွေဖြစ်တော့ဘာလုပ်ခဲ့တယ်လို့တရားနာခဲ့ကြတယ်။တရားနာတဲ့အခါမှာလည်းပဲယုံဉာဏ်တရားတွေကိုညံ့ညံ့နာခဲ့ကြတယ်ရုပ်ဆိုတာကဒီခန္ဓာကိုယ်ကြီးအာယုံမတိတက်တဲ့သဘောမှန်တရားကိုရုပ်တရားလို့ခေါ်ရတယ်။နာမ်တရားဆိုတာကဘုရားတို့နာမ်ခန္ဓာတရား၄ပါးဝေဒနာပညာသင်္ခါရဝိညာဉ်ဒါတွေကအာယုံကိုတိတက်တဲ့သဘောတရားကိုနာမ်လို့ခေါ်တယ်။အဲ့တော့လောကမှာယောက်ျားမိန်းမငါသူတာတမီးလို့ခေါ်နေပြီမဲ့အလုံးစုံလိုက်လို့ရှိရင်တိတက်တဲ့နာမ်သဘောလေးနဲ့မတိတက်တဲ့ရုပ်သဘောလေးကိုပေါင်းထားတာကိုငါလို့ထင်မှားနေကြတာ။ဒါမျိုးလေးတွေကိုဒီတရားစကားမျိုးလေးတွေကိုသူတို့ကများများနာကြားခဲ့ကြရတယ်ကတ္တပမြတ်စွာဘုရားလက်ထက်ကဒါကြောင့်မို့ယောက်ျားဆိုတာဟုတ်မရှိဘူးယုံနာမည်တကယ်ရှိတာမိန်းမဆိုတာလည်းပဲတကယ်မရှိဘူးယုံနာမည်ရှိတယ်တကယ်ကိုခွဲခြားစိတ်ချလိုက်လို့ရှိရင်မတိတတ်တဲ့သဘောတရားကြီးရဲ့ယုံတရားအဲ့ဒီမှာတိတတ်တဲ့သဘောတရားလေးရဲ့နန္တရားဒါပဲရှိတယ်ဒီစကားတွေကိုများများကြားနာခဲ့ကြရတယ်များများကြားနာပြီးတော့များများဆွေးနွေးခဲ့ကြရတယ်ပေါ့အဲ့တော့ငါဘုရားကလည်းပဲယဟန်အကြောင်းကိုမေးတဲ့အခါမှာ ဒီယုံနဲ့ဆိုတဲ့တကလုံးလေးနဲ့တရားဟောလိုက်လို့ရှိရင်တော့သူတို့တရားသူရလိမ့်မယ်ဆိုပြီးတော့စောစောဘုန်းကြီးပြောခဲ့တဲ့တရားကိုပြန်ဟောတာပါတဗ္ဗတောနာမရူပသမေယတနတိမမာယိတံအတ္တဒါသနာတောစတိတဝေဘိက္ခုတိဟုတ်စတိယတခြင်းပုဂ္ဂိုလ်ဤဝါခြင်းပုဂ္ဂိုလ်မှာတဗ္ဗတောအလုံးစုံသောနာမရူပသမေနံယုတ်တရားနှစ်ပါးပေါင်း၌မမာယိတံငါဟုစာဟုပြုခြင်းမျက်နှုတ်တွေ့တာခြင်းဒီနတ္တိမရှိခြင်းစတိတာမကားသည်ရောခြင်းပုဂ္ဂိုလ်သည်အတ္တဒါသနာယုံနှစ်ပါးထင်ရှားမရှိသည်ဖြစ်ကြောင့်လည်းနာယုံနှစ်ပါးကြောက်ွယ်သွားခြင်းကြောင့်လည်းနာတော်စတိဝံမနေခြင်းတတော်အရီတို့ပုဂ္ဂိုလ်မျိုးကိုဘိက္ခုတိဘိက္ခုဝိဝေယံဟူ၍ဟောစတိကောင်းစွာမသွေးဆိုအပ်ဆိုနိုင်ပါ၏ဤတိသူဘဂဝါသုံးတော်ကားတို့သာရှင်တော်မြတ်ဗျာသည်အာဟာကောင်းစွာမသွေးဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကကတ္တပမြတ်စွာဘုရားလက်ထက်တုန်းကသူတို့ကနံယုံနဲ့ဆက်တဲ့တရားတွေကိုများများနာခဲ့ရတော့နံယုံနှစ်ပါးပေါင်းပေါ်မှာထင်မှားပြီးတော့ငါငေါ့စာလို့ဆွဲလန်းတဲ့မရှိဘူးဆွဲလန်းမှုမရှိတဲ့ပုဂ္ဂိုလ်ဒီနံယုံနှစ်ပါးပျက်စီးပြီးတော့ဒေဂာနိဖြစ်ခါနိပျက်စီးခါနိခါရီမှာလည်းပဲဝမ်းနေခြင်းမရှိတဲ့ပုဂ္ဂိုလ်ကိုဘိက္ခုယဟန်တို့ငါဘုရားခေါ်တယ်ဆိုပြီးသူတို့မေးတဲ့ယဟန်ကိုမြတ်စွာဘုရားကနံယုံတရားနှစ်ပါးနဲ့ဆက်ပြီးတော့ဟောလိုက်တာအဲ့မှာစောစောကပြောတယ်လို့တတိယမှတတိယဖို့ရပြီးတော့အနာဂံရိယပုဂ္ဂိုလ်တွေဖြစ်သွားတာပါအဲ့တော့ဒါကြောင့်မို့ဘုန်းကြီးတို့တရားဓမ္မတွေလည်းပဲတရားနာတဲ့အခါစူးစိုက်ပြီးတော့နာရပါတယ်စူးစိုက်ပြီးတော့သဘောမကျရင်သဘောကျအောင်တကယ်လို့တရားနားမလည်ဘူးဆိုရင်တကယ်မိမိတို့နဲ့ရင်းနှီးတဲ့ခင်မင်းနဲ့တန်ဃာတော်ရှင်မြတ်တွေတကယ်စာတက်ပြီတဲ့ဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေမေးလို့ရှိရင်စိတ်မဆိုးတတ်တဲ့တန်ဃာတော်ရှင်မြတ်တွေကိုသွားမေးပြီးတော့နားလည်အောင်ကြိုးစားရပါတယ်အဲ့ဒီလိုနားလည်လို့ဒီဘဝမှာကြွတန်းဝင်ရင်လည်းဝင်သွားမယ်ပါရမီမပြည့်သေးဘူးဆိုရင်နောက်ဘဝတွေဘုရားရှင်တွေနဲ့တွေ့တဲ့အခါမှာဒီတရားတွေနာခဲ့တဲ့အကျိုးကြောင့်ဘုရားဉာဏ်ဉာဏ်ကျွတ်တန်းဝင်သွားနိုင်တယ်အကျိုးတွေရတယ်ဆိုတာဒါတာကပြတာပါဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားတာဝရဏနတ်ပြည်မှာဗိဓမ္မာတရားဟောတဲ့အခါလူတဘာဝဖြစ်တော့မြတ်စွာဘုရားကဆုံးခံချိန်မှာလူပြည်မှာနေမိတဗုဒ္ဓကိုတရားဆက်ဟောဆိုဖန်ဆင်းပြီးတော့လူပြည်ကိုကြွပြီးတော့ဆုံးခံဖုံးပေးပါတယ်ရှင်သာရိပုတ္တရာဆန္ဒပုတော်မှာလာပြီးတော့မြတ်စွာဘုရားရဲ့ဝေယဝစ္စကိုပြုတယ်အဲ့တော့မြတ်စွာဘုရားကရှင်သာရိပုတ္တရာနဲ့တွေ့ကြလူပြည်ရှင်းလာတိုင်းမှာဗိဓမ္မာတရားတွေဟောလိုက်တယ်ဟောလိုက်တဲ့ဗိဓမ္မာတရားကိုရှင်သာရိပုတ္တရာကသူ့ရဲ့တပည့်ယေဟန်900ကိုပြန်ပြီးတော့ဟောလိုက်တယ်အဲ့မှာမြတ်စွာဘုရားတာဝရဏကိုဟောတဲ့ဗိဓမ္မာတရားကအကျယ်ကြီးတယ်မြတ်စွာဘုရားကလူပြည်မှာခဏရှင်းကြိုက်ဆုံးခံကြိုက်ဆွမ်းစားကြိုက်ဆွမ်းစားပြီးတဲ့အခါမှာရှင်သာရိပုတ္တရာကိုဟောတဲ့တရားကအကျယ်ကြီးအဗိဓမ္မာရှင်သာရိပုတ္တရာသူ့ရဲ့တပည့်900ကိုပြန်ဟောတဲ့ဗိဓမ္မာတရားကမကျင်းမကျယ်ကြီးသူ၃မျိုးရှိပါတယ်ခုဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေသင်အံပြီးတော့ပို့ချနေတဲ့ဗိဓမ္မာကျမ်းတွေခုရွတ်ဖတ်နေတဲ့ပဋ္ဌာန်းကျမ်းတွေအဲ့ဒါမကျင်းမကျယ်ဘူးရှင်သာရိပုတ္တရာသူ့ရဲ့တတိ900ကိုပို့ချတယ်အဗိဓမ္မာနည်းတွေလို့ဒီလိုမှတ်ရပါမယ်အဲ့တော့ဒီယဟန်900ဟာလူတွေထဲမှာတော့လူသားဖြစ်တဲ့ပုဂ္ဂိုလ်တွေထဲမှာပထမဆုံးဗိဓမ္မာ9ကျမ်းကိုနားလည်ပြီးတော့နောက်ဆုံးမှာယဟန်နာဖြစ်သွားကြပါတယ်အဲ့တော့ဘာဖြစ်လို့ပထမဆုံးဗိဓမ္မာဆောင်ပြီးတော့ဗိဓမ္မာတက်သည့်နားလည်တဲ့ပုဂ္ဂိုလ်ကြီးဖြစ်ရတာလဲဆိုတော့ကတ္တဗမြတ်စွာဘုရားလက်ထက်တုန်းကယဟန်နှစ်ပါးလှိုင်ကောင်းထဲမှာစာပြန်ညတာဒီယဟန်900ကလင်းတို့တွေဖြစ်တော့အဲ့ယဟန်တွေစာပြန်တဲ့ဗိဓမ္မာတွေကုသလာဓမ္မအကုသလာဓမ္မဆိုတာကိုနားထောင်ကောင်းကောင်းနဲ့နားထောင်နေကြတာလင်းတို့တွေဘာမှမသိရှာဒါပေမဲ့လို့အတန်ပေါ်မှာတိတ်ပြီးတော့ကြည်ညိုစိတ်ဖြစ်ပြီးတော့အဲ့ဒီကုသိုလ်ကြောင့်နတ်ပြည်တွေရောက်ပြီးတော့ဘုန်းကြီးတို့ဘောဓမ္မမြတ်စွာဘုရားလက်ထက်မှာမြတ်စွာဘုရားခုနှစ်ဝါမြောက်မှာတာဝရဏနတ်ပြည်ဝါဆိုကဏီမှာတဘုဒ္ဓရီယာပြတော့ယဟန်တွေဝို့ကြည်ညိုသွားကြတယ်ယဟန်ဝို့ပြီးတော့ရှင်သာရိပုတ္တရာရဲ့ဗိဓမ္မာတရားကိုပထမဆုံးနာကြားပြီးတော့ဗိဓမ္မာတက်ကျွမ်းတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့နောက်ဆုံးမှာယဟန်နာတွေဖြစ်ကုန်ကြတာဟာအဲ့ဒီတရားနာခဲ့တဲ့ကုသိုလ်တဲ့လင်းတို့ဘဝမှာဘာတရားမှန်းလည်းမသိပါဘူးအတန်လေးတွေနားထောင်ကြလို့စာပြန်တာကိုပြန်ခဲ့တဲ့ကုသိုလ်ဟာတလောက်ကြီးအကျိုးကြီးပါတယ်ဒါကြောင့်စာဖတ်တဲ့ကတရားနာတဲ့ကစူးစူးဆိုက်ဆိုက်နဲ့နာယူလို့ရှိရင်အထုံးတွေပါပြီးတော့ကျွတ်တန်းဝင်နိုင်ပါတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီပုံနာနှစ်ယောက်ကိုတဗ္ဗတောနာမရူပသမေယတနတိမမာယိတံယတခြင်းပုဂ္ဂိုလ်ယွာခြင်းပုဂ္ဂိုလ်မှာတဗ္ဗတောလုံးစုံသောနာမရူပသမေနံယုတ်တရားနှစ်ပါးအပေါင်း၌မမာယိတံငါ့ဥစ္စာဟုပြုခြင်းမျက်နှုတ်တွေ့တာခြင်းဒီနတ္တိမရှိကြည်တဲ့နံယုတ်နှစ်ပါးဆိုတဲ့ခန္ဓာ၅ပါးပေါ်မှာငါငါ့ဥစ္စာလို့ဆွဲလန်းခြင်းမရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပုဂ္ဂိုလ်တွေဆွဲလန်းခြင်းမရှိလို့ငါဘုရားကဒီလိုပုဂ္ဂိုလ်မျိုးကိုယဟန်လို့ခေါ်တဲ့ကိလေသာတွေကိုယ်ဖို့ရကြိုးစားအားနေအထုတ်နေတဲ့တုတ်တန်ကြီးယဟန်နေတဲ့လူပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ပေါ့ဘုန်းကြီးတို့ခန္ဓာနာပါဆွဲလန်းလို့ရှိရင်အကုသိုလ်ကိလေသာဖြစ်ကြပဲဒါနပြုတဲ့နေရာမှာလည်းပဲဒီဆွဲလန်းမှုတက္ကရာဒိဋ္ဌိတွေပေါအောင်လုပ်ရပါတယ်တန်ခါတော်ရှင်မြတ်တွေငါတို့လူတဲ့သင်္ကန်းကိုဝတ်ပြီးတော့ချမ်းသာကြပါစေ အဆက်ကြောက်တွေပုံစံပြီးတော့စာတင်စာကြလုပ်ပြီးတော့သာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ကြပါစေ။သာသနာတော်ကြီးရှိတဲ့အနေအများလူနဲ့ပြန်မှာတတဝါတွေမဖွင့်နေပြန်ရပြီးအပေတကားပြစ်ကြပါစေဆိုပြီးတော့ချမ်းသာစီလူတဲ့စိတ်နဲ့လူရင်းပါဖြစ်မလဲ။တချို့လူတို့လူငါးစိုးတွေမပါတော့ဘူး။တချို့ကကြတော့ငါနောက်ဘဝမလူရင်ဆင်းရဲမယ်ဆိုပြီးငါဆင်းရဲမှာကြောက်လို့လူတယ်။နောက်ဘဝငါချမ်းသာမှာဒီလိုလူမချမ်းသာမှာဆိုပြီးငါချမ်းသာခြင်းလို့လူတယ်။ငါစီးပွားရေးတက်ခြင်းလို့လူတယ်။ငါ့ကိုလူတွေကမလူရင်ကဲ့ရဲ့မှာကြောက်လို့လူတွေငါ့ကိုကဲ့ရဲ့မှာကြောက်လို့ဆိုအဲ့မှာငါဆိုတာကတက္ကာဒိဋ္ဌိအစွဲသူများကဲ့ရဲ့မှာဆိုတာနောက်ဘဝဆင်းရဲမှာကြောက်တာဒါတွေကဒေါသတရားတွေနောက်ဘဝငါချမ်းသာခြင်းနာငါကတက္ကာဒိဋ္ဌိအယူမှာချမ်းသာခြင်းနာလောဘတရားအဲ့ဒီလိုအစွဲလမ်းနေတဲ့လူလို့ရှိရင်ဒိဋ္ဌိတွေလောဘတွေဒေါသတွေဒီကိလေသာတွေဖြည့်ပြီးတော့အဲ့ဒီကုသိုလ်မျိုးကဘုရားတို့နိဗ္ဗာန်တည်းအထောက်ပံ့မရပါဘူးအဲ့တော့လူတန်းတဲ့ခါမှာအဲ့ဒီလိုဆွဲလမ်းနေခြင်းဒီတန်ဃာတော်ရှင်မြတ်တွေချမ်းသာပါစေငါတို့ဆုံးကိုစားပြီးတန်ဃာတော်ရှင်မြတ်တွေချမ်းသာစွာနဲ့အလုံးလုံးနိုင်ကြပါစေ။သာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ကြပါစေ။နောက်ပြီးတော့သာသနာတော်ကြီးရှိအောင်ဆောင်ရွက်တာနဲ့အမျှသာသနာတော်နဲ့ဖြည့်တူခွင့်ရတဲ့လူနဲ့ပြန်မှာတတ္တဝါတွေမဟုတ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့အပေတကားပိတ်ကြပါစေ။ဒါမျိုးချမ်းသာစီလူတဲ့စိတ်နဲ့လူရင်းအဲ့မှာငါချမ်းသာခြင်းနာမပါဘူး။ငါဆင်းရဲမှာကြောက်တာမပါဘူး။ငါစီးပွားရေးဖြစ်ခြင်းနာမပါဘူး။အဲ့တော့ငါဆိုးတွေလည်းပဲกินပြီးတော့လောဘဒေါသတွေกินတဲ့ကုသိုလ်မျိုးဖြစ်ပါတယ်။ဒါကြောင့်ချမ်းသာစီလူတဲ့စိတ်နဲ့လူတဲ့ဒါနမျိုးဟာငါဆွဲကင်းတဲ့ဒါနဖြစ်ပြီးတော့နိဗ္ဗာန်ကြီးမျက်မှောက်ပြုစေနိုင်ပါတယ်။တနည်းအားဖြင့်ဣဒံမေပုံညာနိဗ္ဗာန်တပ္ပယောတိကုသိုလ်ကနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါသည်လို့လှူလိုက်လို့ရှိရင်နိဗ္ဗာန်တော်က32ပုံထဲမှာဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့ဒီတဏှာတွေกินပြီးတော့လူတန်းရာရောက်တဲ့အတွက်ဒီကုသိုလ်မျိုးကလည်းငါဆွဲကင်းတဲ့ကုသိုလ်လို့ခေါ်ရပါတယ်။သီလဆောက်တည်တဲ့အခါမှာလည်းပဲဒီတိုင်းပဲပေါ့။သီလဆောက်တည်တဲ့အခါမှာငါပညာတက်ခြင်းရရှောင်ကျင်လိုက်လို့ရှိရင်တတ္တဝါတွေချမ်းသာပါစေ။ပိုပိုရစိတ်ချဖို့တည်းရစားပြီးငါကြောင့်သူတို့အသက်ချမ်းသာကြပါစေ။အရိဏဒါနတိတ်တဘုရားရှောင်ကျင်လိုက်လို့ရှိရင်ငါနဲ့ဆက်တဲ့ပုဂ္ဂိုလ်ငါဈေးရောက်တာကိုပဲသူတို့ဟာငါမလိန်တတ်တာငါမခိုးတတ်တာသိပြီးငါနဲ့ပေါင်းသင်းဆက်ဆံတဲ့တို့စိတ်ချမ်းသာကြပါစေ။ကာမိတုမိစ္ဆာဒါနတိတ်တဘုရားရှောင်ကျင်လိုက်လို့ရှိရင်သာသုတမိမျိုးရှိတဲ့မိဘတွေငါနဲ့ပေါင်းသင်းလိုက်တဲ့အတွက်သူတို့သာသမီပေါ်မှာဆိုးရိမ်စိတ်တွေမဖြစ်ပါနေနဲ့ပြက်ငါသာသမီပေါ်မှာချက်စီးမလားလို့ဒီစိတ်တွေမဖြစ်ပါနေနဲ့ဒီစိတ်ချမ်းသာမှုတွေဖြစ်ကြပါစေငါလိန်ညာမပြောဘူးဆိုလို့ရှိရင်ငါနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာကြပါသည်ငါကတိတည်တယ်ဆိုရင်သူတို့မှာစိတ်ချမ်းသာမှုတွေတိုးမယ်ငါတေရဲ့တောက်ချင်းကရှောင်ကျင်နေလို့ရှိရင်ငါရဲ့သာသမီတွေအယတမသာသမီဆိုတာပြောဆိုခြင်းမှဝေးကြပါသည်ငါရဲ့ဇနီးတွေငါရဲ့မိဘတွေငါရဲ့တောက်ချင်းမှာရှောင်ကျင်နေလို့ရှိရင်စိတ်ချမ်းသာကြပါသည်အဲ့ဒီစိတ်နဲ့သီလဆောက်တည်ရင်ဘာဖြစ်သွားသလဲကိုယ်တို့ငါဆွဲတယ်ကင်းလို့သူများစိတ်ချမ်းသာစေခြင်းလို့ကိုယ်လည်းပဲပါရမီတွေဖြစ်ခြင်းလို့ဒီစိတ်နဲ့သီလဆောက်ပြီးငါဆွဲတယ်ကင်းလို့အဲ့ဒါကနိဗ္ဗာန်မြင်မြင်ရပါတယ်ဒီလိုပုဂ္ဂိုလ်မျိုးကိုဘိက္ခုယဟန်လို့ခေါ်ရတယ်ဒီလိုမှမဟုတ်ပဲနဲ့မင်းတို့ကဒါလေးမှမဆောက်နိုင်ဘူးလားငါတို့ကသီလကိုဘယ်လိုဆောက်တည်တာသူဒီကိုငါမလို့ဆောက်တည်နိုင်တာငါဒီသီလဆောက်တည်လိုက်လို့ရှိရင်ငါလက်ပြီးရောက်မှာငါသီလဆောက်တည်လိုက်လို့ရှိရင်နောက်ဘဝငါအနာယောဂါတွေကင်းမှာအဲ့ဒီငါနော်ယောဂါကင်းနေတာငါဆိုတာကတက္ကရာဒိဋ္ဌိအယူမှာယောဂကင်းနေတာကလောဘတွေ၊မျက်ပြည်ရောက်ရှင်တာတွေကလောဘတွေ၊သူများနှိမ့်ချနေတာကဒေါသတွေ၊မာနတွေ။အဲဒီဒေါသမာနဒိဋ္ဌိကိလေသာတွေကင်းပြီးတော့ဆောက်တည်တဲ့သီလမျိုးကငါဆွဲကင်းတဲ့သီလတဲ့နိဗ္ဗာန်ရောက်ရှိတတ်ပါတယ်။ဆိုးဆိုးကငါဘာဖြစ်ခြင်းလို့၊ငါညာဖြစ်ခြင်းလို့ဒါမျိုးတွေနဲ့ဆောက်တည်တယ်။မင်းတို့ဒါလေးမှမဆောက်တည်နိုင်ဘူးလား။သူများကိုနှိမ့်ချနေတယ်။ဒီငါဆွဲတွေပါလာရင်တော့သီလတော့ဆောက်တည်ပါရဲ့။ဒီချမ်းသာနဲ့ချမ်းသာနဲ့ဆုံးသက်ပြီးနိဗ္ဗာန်ကိုမရောက်ရှိနိုင်ပါဘူး။ငါဆွဲတွေပါနေတဲ့အတွက်သူ့ကိုယဟန်လို့မခေါ်နိုင်ပါဘူးတဲ့။ယဟန်ဆိုတာကိရိတာတွေလဲပေါအောင်ကြိုးစားနေမှာယဟန်လို့ခေါ်ရပါတယ်။တရားရှိမှတ်တဲ့ခါမှလည်းပဲဒီလိုပဲပေါ့။ကိုယ်ဗေဒီနဲ့ပဲရှိမှရှိမှဥပမာပြင်မြင်တာလေးတစ်ခုကြည့်လိုက်။မြင်လို့ရှိရင်မြင်တယ်လို့မှတ်လိုက်လို့ရှိရင်အဲ့ဒီမြင်တဲ့အချင်းကလည်းပဲရုပ်တရား။ဘုရားတို့မျက်စိနဲ့မြင်တာဒီမျက်စိဆိုတဲ့မျက်စကုပဒါရအကြည့်ဖက်ကလည်းပဲရုပ်တရား။မြင်သိစိတ်ကလေးကပါလဲနံတရား။ဒါကိုပဲဘုရားတို့ပုထုရှင်တွေကြတော့ငါဘုသူ့ကိုမြင်ခဲ့တာ။မင်းရဲ့မြင်ခဲ့တာငါပေါ့သူ့ကိုငါကိုယ်တိုင်မြင်လိုက်တာဆိုရင်မြင်တာကိုပဲငါလို့ထင်နေကြတယ်တကယ်တရားသဘောနဲ့မြင်တယ်မြင်တယ်လို့သိလိုက်တယ်ဆိုလို့ရှိရင်အဲ့ဒီမြင်တဲ့အချင်းကယုတ်တရားမြင်သိသိလေးကနန္တရားမပြောလည်းပဲလို့လို့သိသွားပါတယ်မှတ်ပါများပြီးတော့တမာရင်းမြင်ရင်တန်လာလို့ရှိရင်ဘုန်းကြီးတို့မြင်တဲ့နေရာမှာလည်းယုတ်တဲ့သဘောနောက်ပြီးတော့ဝင်လေထွက်လေလေးရှုနေတယ်ဝင်လေထွက်လေလေးရဲ့အစလေသုံးလေးတွေကိုရှုနေတယ်ဆိုရင်ဝင်လေထွက်လေလေးကအရှုခံယုတ်သဘောတရားလေးတွေရှုမှတ်နေတယ်ဝိပဿနာဉာဏ်လေးရဲ့နံတဘောတရားအဲ့တော့ခါတိုင်းကဆိုရင်ဝင်လေထွက်လေရှုနေတာဘယ်ငါထိုင်နေတာငါသိတာပေါ့ငါစကားပြောနေတာငါအိပ်နေတာဆိုပြီးတော့ငါလို့ထင်နေတယ်ဝိပဿနာလေးရဲ့ဝင်လေထွက်လေလေးကိုတမာရီအားကောင်းကောင်းနဲ့ရှုလာပြီဆိုရင်အရှုခံတယ် ဝင်နေထွက်နေဆိုတဲ့ယုတ်တရားရှုတဲ့နံတရားဩလောကမှာယုတ်နံသဘောပဲရှိတယ်ဆိုတာဒါလေးကိုဘုန်းကြီးတို့ထင်ရှားသိသွားပါတယ်ယုတ်နံပဲရှိတယ်ဆိုရင်ငါမရှိဘူးသားမရှိဘူးတမီးမရှိဘူးနောက်ပြီးတော့သူများဆွဲနေတဲ့ယောက်ျားမိန်းမဆိုတာမရှိဘူးလောကမှာယုတ်နံလေးပဲရှိတယ်ဆိုတော့ငါဆွဲတွေกินသွားပါတယ်အဲ့ဒီလိုငါဆွဲกินတဲ့ပုဂ္ဂိုလ်မျိုးမြတ်စွာဘုရားယဉ်နံပဲဖြစ်ဖြစ်တန်ငါပဲဖြစ်ဖြစ်မျိုးသားမျိုးသမီးပဲဖြစ်ဖြစ်တုတ်တန်ကြီးရကိလေသာတွေกินအောင်ကြိုးစားနေတယ်ငါဆွဲတွေกินအောင်ကြိုးစားနေတဲ့အတွက်ရှင်ငန်းကြီးလို့မြတ်စွာဘုရားကမိန့်ကြားခဲ့ပါတယ်ဒီလိုမြင်တဲ့ပုဂ္ဂိုလ်တွေကလည်းဘာဖြစ်သွားလဲဆိုတော့ဒီယုံနဲ့ဤပစ္စည်းကနေပြီးဆိုရင်ယုံနဲ့တရားတွေကိုရှုမှတ်နေတဲ့ပုဂ္ဂိုလ်ကခွန်ကြီးတို့ဥပမာအပြင်အတန်လေးတစ်ခုကြားလိုက်တယ်ကြားရင်ကြားတယ်ကြားတယ်လို့သိလိုက်တယ်ဆိုရင်နှစ်ချက်သုံးချက်လောက်မှတ်လိုက်လို့ရှိရင်အဲ့ဒီကြားတဲ့အတန်ကပျောက်သွားတာပဲအဲ့တော့ကြားတဲ့အတန်ယုံတရားလည်းပဲမမြဲဘူးမှတ်သိနေတဲ့ဒီကြားသိစိတ်တွေကလည်းမမြဲဘူးအဲ့တော့ယုံနဲ့သဘောတွေကဖြစ်ပြီးတော့ပြက်တာပဲလို့သိနေတဲ့ပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးငွေးဖွားနိုင်သိရမယ်ဆိုတာကမသိပဲရှိပါမလားဝိပဿနာဉာဏ်ရည်တန်လာလေးယုံနဲ့သဘောတွေရဲ့ဖြစ်ပျက်ကိုမြင်နေပဲအဲ့တော့ငွေးဖွားလာတဲ့ပုဂ္ဂိုလ်ကသိမှာပဲလို့သိနေတဲ့ပုဂ္ဂိုလ်တရားကဒီယုံနဲ့ခန္ဓာကြီးပျက်စီးခံနေမှာသူများတွေလည်းငါသိတော့မယ်ငါဘာဖြစ်တော့မယ်ဆိုတဲ့စိတ်တွေကင်းသွားပါတယ်ဒါကြောင့်ဒါနသီလဘာဝနာတွေကိုငါဆွဲကင်းကင်းနဲ့ကြိုးစားလို့ရှိရင်ငါဆွဲတွေကင်းပြီးတော့ကိလေသာတွေကင်းသွားပါတယ်နောက်ပြီးတော့ငါဆွဲကင်းသွားလို့ယုံနံဖြစ်ပျက်ကိုမြင်လို့ရှိရင်ဒီခန္ဓာကိုယ်ယုံနံသဘောပျက်စီးကနေတေခာနိခါတွေမှာလည်းပဲဝန်းဝဲမှုဆွေးမှုဆိုတာမရှိဘူးဖြစ်လာရင်တေရမှာပဲပါရမီတွေဖြည့်နေဖို့နိဗ္ဗာန်ရအောင်လုပ်ဖို့ငါလုပ်ပဲဆိုပြီးတော့ကိုယ်လုပ်ကိုပဲတည်တည်ငြိမ်ငြိမ်နဲ့လုံသွားနိုင်ပါတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေဟာယုံနံသဘောပေါ်မှာငါလို့ဆွဲလန်းခြင်းမရှိကိလေသာတွေမဖြစ်ဒီယုံနံသဘောတွေပျက်စီးကနေခဲ့အခါမှာလည်းပဲဝန်းဝဲမှုဆွေးခြင်းမရှိတဲ့ပုဂ္ဂိုလ်မျိုးငါဘုရားကတန်တာပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးတွေဖြစ်ဖြစ်ယဟန်လို့ခေါ်တယ်တဲ့ကိလေသာတွေငဲဖို့ရာအတွက်ကိလေသာတွေကုန်ဖို့ရာအတွက်ကြိုးစားနေတဲ့အတွက်ယဟန်တွေလို့ခေါ်တယ်လို့မြတ်စွာဘုရားကအဲ့ဒီတရားကိုဟောကြားခဲ့ပါတယ်ဒီတရားကိုနားပြီးတော့ဆောဆောပြောခဲ့တဲ့ပိဿကဒါယကဇနီးမောင်နှံပုံနာနဲ့ပုံနီးမတတိယနဲ့တတိယပုဂ္ဂိုလ်မျက်မှောက်ပြုပြီးအနာဂတ်ရာပုဂ္ဂိုလ်ဖြစ်သွားပါတယ်ဒါကြောင့်ယနေ့ဓမ္မအကြီးတော်ပြည်ပြည်နဲ့တရားနာပရိသတ်တွေကိုဘုန်းကြီးဒီယဟန်ဟူသည်ဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်ဒါကြောင့်မိမိတို့ဟာဝိနည်းဥပဒေတော်ရယဟန်မဖြစ်နိုင်နေမဲ့တုတ်တန်ဒေသနာတော်နည်းရကိလေသာတွေကုံကောင်ကြိုးစားနေတဲ့ယဟန်တွေငါဆွဲကင်းအောင်လုပ်တဲ့ယဟန်တွေဖြစ်နိုင်ပါတယ်ဒါကြောင့်အဲ့ဒီလိုတုတ်တန်ဒေသနာနည်းရယဟန်တော်များဖြစ်အောင်ကြိုးစားနိုင်ကြပါစေအဲ့ဒီလိုကြိုးစားရင်ကြိုးစားရင်းနဲ့ပါရမီတွေရင့်တန်ပြီးတော့နောက်ဆုံးမှာနိုင်ငံပုံဉဏ်ဖြင့်နိဗ္ဗာန်ကိုလင်းညာစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းရှင်နေကုတ္တဟာနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေလို့အာယုံပြုပြီးအားလုံးလိုက်ဆိုရေးဆက်ချမယ်